Welcome to the Voice of America in Burmese.
ဗီယံပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2022ခုနှစ်နိုဝင်ဘာ25ရက်တောက်ချာနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့ VOA Facebook စာမျက်နှာကနေလည်းဓာတ်ရိုက်အတန်းလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်ကတော့ဝင်းမင်းပါမမြတစင်အောင်နဲ့ဒီနေ့ထိတဲ့ရောက်တဲ့တွေကိုပြောပြပေးပါပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ရုရှားအနေနဲ့ယူကရိန်းကိုပိုင်းထုတ်နိုင်မှာမဟုတ်ဘူးလို့ယူကရိန်းသမ္မတကပြောလိုက်ပါတယ်ဩစတြေးလျမှာတော့ဝန်ကြီးခန့်ရမှာပိုးပွမွေလင်းလင်းရှိရေးဥပဒေအသစ်တွေချမှတ်ဖို့ရှိနေပါတယ်အစ္စရေးမှာတော့အစင်လာထိန်ပါတီအနေနဲ့လက်ရဆွန်ပါတီခေါင်းဆောင်နဲ့ညွန်ပေါင်းအစိုးရဖွဲ့ဖို့ရှိနေပါတယ်ဒီသတင်းတွေနဲ့ဒီတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးပါပါကိုရနိုင်
ဟုတ်ကဲ့ပါသတင်းတွေအပြီးနားဆင်ရမယ့်အဲမှာတော့သခိုင်းတိုင်းခင်ဦးမြို့နယ်မှာစစ်ကောင်စီရဲ့နေမီရှင်းလင်းမှုတွေအတွေ
့ဘုံနာမပါဒီဘက်နဲ့အားလုံးပေါင်းဒီ100ရွာကိုတွက်လိုက်ရင်အားလုံးပေါင်း940နဲ့မှာ3လုံးစီရှိနေပြီဗျအဲဒီတကံငါအားလုံးပေါင်း10ဦးကာကွယ်ရေးတပ်ဖွဲ့ဝင်က10ဦးပေါ့အားလုံးပေါင်း18ဦးသက်သုံးဆုံးသွားပြီပေါ့နော်
ခေဦးဒေသခံကာကွယ်ရေးတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ရှိသူတဦးပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုမကြာခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်မန္တလေးမှာနေအိမ်တွေဖျက်ခံရလို့ဒုက္ခရောက်တဲ့သူတွေပိုများလာတဲ့အကြောင်းတခါအိန္ဒိယနိုင်ငံမှာလူဦးရေများလာတာကြောင့်ဘလူအခက်ခဲတွေဖြစ်နေတယ်ဆိုတာအပါအဝင်ကမ္ဘာဖလားကျင်းပနေတဲ့ကာတာနိုင်ငံဘက်ကသတင်းတပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မမများသတင်းအောင်တို့တလဲချင်ညာပေးမှာဖြစ်ပါတယ်ဗျာ
ရုရှားကျူးကျော်စစ်ကူလာတဲ့ဝင်လာချိန်မှာယူကရိန်းသမ္မတကတော့ရုရှားအနေနဲ့ယူကရိန်းကိုပိုင်းခြားဖြိုခွဲနိုင်မှာမဟုတ်ဘဲဆက်ခုခံပြန်သိမ်းသွားမယ်လို့ကြေညာလိုက်ပါတယ်ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကယူကရိန်းပြည်သူတွေဟာကူလာတိုင်းဒီစစ်ပွဲကိုကြံ့ကြံ့ခံနိုင်ခဲ့တယ်လို့ယူကရိန်းနယ်မြေတွေကိုလည်းရုရှားပိုင်းထုတ်လို့ရမှာမဟုတ်ပါဘူးလို့ညစင်မေကွန်မှဒီညပြောလိုက်တာပါသမ္မတဇယ်လန်စကီကဆက်ပြီးယူကရိန်းတပ်တွေအနေနဲ့ဗတ်ပေါင်းစုံမှအဓိကအချက်ချကြားတဲ့နေရာတွေကိုဆက်ထိန်းထားခဲ့ပြီးရှိဆက်ပြန်သိမ်းသွားမာတွေကိုလည်းစီစဉ်ထားပြီးပြီလို့ဘယ်နေရာတွေကိုဆက်ချစ်တယ်မယ်ဆိုတာအထက်မပြောဘဲနဲ့ရှင်းပြခဲ့ပါသေးတယ်။ဒါပေမဲ့ဆောင်းတွင်းပိုလူလာတဲ့စွမ်းအင်ကိုပြစ်မှတ်ထားလာတယ်လို့သုံးသက်သူတွေပြောတဲ့ရုရှားဒုံးကြီးပြစ်ခတ်မှုတွေကြောင့်တော့ယူကရိန်းရဲ့သားဆောင်တွေထိခိုက်ပြီးမီးပြတ်မှောက်မိုက်မှုနဲ့ရေပြတ်တာတွေဗိုလ်ရုအနေနဲ့ကနိုင်ငံတော်ခံစားလာနေရပါတယ်။ကီဖ်မြို့တော်မှာလည်းဒီဒုံးကြီးတွေကြပြီးဒဏ်အားလိုင်းတွေထိခိုက်ပျက်စီးခဲ့ကမြို့ကန်တဝက်နီးပါးလောက်ဒီနေ့ထိမီးမရသေးဘူးလို့မြို့တော်ဝန်ဗက်တလီကလစ်ကိုကပြောခဲ့ပါတယ်အေးခဲတဲ့ဆောင်ရည်ဝင်လာတာကြောင့်စွန့်ရင်ကုမ္ပဏီတွေနည်းနည်းလဲလှက်စစ်တရားပြင်ရဖို့လုပ်နေရတယ်လို့သူကဆက်ပြောခဲ့ပါတယ်ခင
်ဗျဩစတြေးလျမှာဝန်ကြီးတွေခန့်အတန်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့ပွင့်လင်းမြင်သာမှုရှိဖို့ဥပဒေသစ်တွေချသွားမှာဖြစ်ပါတယ်အရင်ဝန်ကြီးချုပ်ဟောင်းစကော့မော်ရဆန်ကဝန်ကြီးယာဒူး၅ခုကိုလျှို့ဝှက်ထမ်းဆောင်ခဲ့တဲ့လူရဲ့ဟာအစိုးရပေါ်အများပြည်သူယုံကြည်မှုကိုထိခိုက်စေခဲ့တယ်လို့စုံစမ်းစစ်ဆေးမှုအစီရင်ခံစာထွက်ပြီးတဲ့နောက်မှာအခုလိုဝန်ကြီးချုပ်အန်သိုနီအယ်ဘာနီစ်ကပြောပါတယ
် The secrecy of the appointments quote the report undermine public confidence in government
အများပြည်သူကိုအသိမပေးဘဲဝန်ကြီးတာဝန်တွေလျှို့ဝှက်တာဝန်ယူခဲ့တဲ့ကိစ္စပြည်သူတွေပြန်သိတဲ့အခါမှာအစိုးရအပေါ်ယုံကြည်မှုပြတ်ပြားစေခဲ့တဲ့ဆိုတာကိုအစိုးရခန်းစာမှာတွေ့ရတယ်လို့ဝန်ကြီးချုပ်အဘာနီစ်ကပြောတာပါအများပြည်သူအနေနဲ့သိတဲ့ကိစ္စဖြစ်တယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားတာကိုဝန်ကြီးချုပ်ကပြောပါတယ်ဝန်ကြီးချုပ်ဟောင်းစကော့မော်ရဆန်ဟာကိုဗစ်ကရောဂါကာလ2020မတ်လကနေ2021မေလအထိကျန်းမာရေးဗန္ဒာရေးအရင်းမြင့်တဲ့ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးတာဝန်တွေကိုလျှို့ဝှက်ယူခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဥဆောင်စုံစမ်းခဲ့တဲ့တရားရုံးချုပ်တရားသူကြီးဟောင်းကဒီကနေ့နိုဝင်ဘာ25ရက်နေ့မှာအစီရင်ခံစာထုတ်ပြန်ခဲ့တာပါ။ဝန်ကြီးစင်စင်ခန့်အတန်နဲ့ပတ်သက်ပြီးတော့အများပြည်သူကိုအသိပေးဖို့လိုတဲ့ဥပဒေထုတ်ပြန်ရေးဝန်ကြီးတာဝန်တွေခွဲခြားသတ်မှတ်တဲ့ဥပဒေထုတ်ပြန်ရေးပါဝင်တဲ့အကြံပြုချက်6ချက်ကိုအစီရင်ခံစာမှာထည့်သွင်းထားပါတယ်ရှင်။
အစ္စရေးဝန်ကြီးချုပ်ယာဒါခန်အစင်လာထိန်ပါတီခေါင်းဆောင်အနေနဲ့ညွန်ပေါင်းဖွဲ့ဖို့လက်ရဆွန်ပါတီခေါင်းဆောင်ကိုရဲတပ်ဖွဲ့ဝန်ကြီးနေရာပေးလိုက်ပါတယ်။ဝန်ကြီးချုပ်ဖြစ်ယာဒါခန်ခဲ့ရတဲ့ဘန်ဂျမင်နက်တန်ယာဟူရဲ့လီကွတ်ပါတီကညွန်ပေါင်းအစိုးရအသစ်ဖွဲ့နိုင်ဖို့အစ်တမာဘန်ဂဗရီဦးဆောင်တဲ့လက်ရဆွန်ရောက်ဂျူးရစ်ပါတီနဲ့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့တယ်လို့ဒီနေ့တောက်ကြနေမှာကြေညာလိုက်ပါတယ်။ဒီသဘောတူညီချက်ရအစ်တမာဘန်ဂဗရီတနေရာဝန်ကြီးတနေရာဖြစ်တဲ့ရဲတပ်ဖွဲ့ဝန်ကြီးတနေရာတစ်ခုကိုပေးရမှာဖြစ်ပါတယ်။လ လက်ရညမောင်ဆိုရပြင်းပြင်းပြင်းပြင်းဖွင့်နိုင်ဖို့အတွက်ကြီးမားတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လဲ Jewish Party ကကြေညာခဲ့ပါတယ်။လိုဝင်မာတရနေ့ကကျင်းပခဲ့တဲ့ Israel ရဲ့အထွေထွေရွေးကောက်ပွဲမှာနတန်ယာဟုရဲ့ Likud Party နဲ့သူ့ရဲ့မဟာမိတ်ပါတီတွေဖြစ်တဲ့ဘာသာရေးနဲ့လက်ရဆွမ်းရောင်ပါတီတွေကရှင်းရှင်းလင်းလင်းအနိုင်ရခဲ့ကြပါတယ်။ဒါကြောင့် Israel နိုင်ငံရေးလေးနှစ်တာမတိမငြိမ်ဖြစ်နေတာတွေအဆုံးသတ်သွားဖို့ရှိတယ်လို့သုံးသပ်သူတွေကဆိုနေပါတယ်။ဒါပေမဲ့အခုဖွဲ့စည်းမဲ့ဆိုရတဲ့ဟာအစ္စရေးသမိုင်းမှာလက်ရဝါဒီအဖြစ်ဆုံးမှုနတန်ယာဟုအနေနဲ့သူ့ညမောင်ဆိုရနဲ့မဟာမိတ်နောက်နိုင်ငံတွေကြားတန်တမာရေးချိန်ဝင်ရှာညီအောင်လုပ်ရဖို့တော့စင်ခံမှုရှိနေတယ်လို့သုံးသပ်ထားကြပါတယ်ခင
်ဗျ။ American ပြည်ထောင်စုမှာဂျာတာဘရီနီကကြားရတဲ့ကျေးဇူးတော်နေ့မှာသမ္မတဂျိုးဘိုင်ဒန်ဟာ Massachusetts ပြည်နယ်နန်တူကတ်ကျွန်းပေါ်ကမိသက်ဝန်ထမ်းတွေကိုရှေ့ဖြုံသီးနဲ့လုပ်တဲ့မုန်တွေကိုကိုယ်တိုင်သွားရောက်ပေးခဲ့ပြီးတော့မိသက်ဝန်ထမ်းတွေကိုကျေးဇူးတင်စကားပြောကြားခဲ့ပါတယ်။စီမူရန်တွေကိုလည်းသမ္မတဘိုင်ဒန်ကဖုန်းဆက်ပြီးတော့တိုင်းပြည်အတွက်သူတို့ရဲ့ပေးဆက်မှုတွေအတွက်ကျေးဇူးတင်စကားဆိုခဲ့ပါတယ်။နှစ်စဉ်နိုဝင်ဘာတတိယအပတ်ရဲ့ကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်အမေရိကန်သမ္မတအပါအဝင်အမေရိကန်တဝန်ပြည်သူတွေဆင်နွှဲကြပါတယ်။အမေရိကတိုက်ကိုအခြေချသူတွေရောက်မလာခင်တည်းကရှိခဲ့တဲ့မူလဌာနတိုင်းသားတွေကတော့ကျေးဇူးတော်နေ့ဟာသူတို့ပိုင်နေမျိုးတွေခိုးယူသိမ့်ပိုက်ခံရပြီးတော့သူတို့ရဲ့ယဉ်ကျေးမှုအစင်လာတွေဖေရှားခံရတာဌာနတိုင်းသားတွေအစုပြုံလိုက်တက်ဖြတ်ခံရတာတွေကိုပြန်ပြီးတော့တတိယစီတဲ့နေ့ဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်သူတို့အတွက်ဝန်ထမ်းချင်းအထိမ်းအမှတ်ဖြစ်မနေ့က Massachusetts ပြည်နယ် Plymouth မြို့မှာဌာနတိုင်းသားတွေနဲ့ဌာနတိုင်းသားအခွင့်အရေးတောင်းဆိုသူများနဲ့စုဝေးပြီးတော့စစ်တဲဆန္ဒပြခဲ့ကြပါတယ်ရှင်။
ယူရီအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American တိုင်းရဲ့တောက်ချာညသတင်းတွေကိုဆက်ပြောပြနေပါတယ်ဒီနေ့ကြားရောက်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေအပေါ်ကျန်းဖတ်မှုပပျောက်ရေးနိုင်ငံတကာနေ့မှာဒီလိုကျန်းဖတ်မှုတွေကိုပူပေါင်းတက်ဖြတ်ချဖို့လှုပ်ရှားမှုတွေကိုကုလသမဂ္ဂအပါအဝင်အမျိုးသမီးအဖွဲ့တွေလုပ်နေကြပါတယ်။နယူးယောက်မြို့ကကုလသမဂ္ဂရုံးချိုမှာနိုဝင်ဘာ23ရက်နေ့ကကျင်းပခဲ့တဲ့ဆွေးနွေးပွဲမှာတနအီတိုင်းမှာအမျိုးသမီးဒါမှမဟုတ်မိန်းကလေးငယ်9ယောက်နဲ့အထက်တက်ဖြတ်ခံရတယ်လို့ကုလသမဂ္ဂကပြောပါတယ်။အမျိုးသမီးတွေပေါ်ကျန်းဖတ်မှုတွေကကာကွယ်လို့ရတာတွေမဟုတ်ပဲချက်ချင်းကိုကာကွယ်ပေးရမှာဖြစ်တယ်လို့လည်းကုလဆွေးနွေးပွဲမှာပြောခဲ့ကြပါတယ်။အမျိုးသမီးတွေနဲ့အမျိုးသမီးငယ်တွေပေါ်အကျန့်ဖက်မှုပပျောက်ရေးစူပေါင်းအားကောင်းတဲ့အမျိုးသမီးရေလှူရှာမှုဖြစ်လာဖို့16ရက်ကြာလှူရှာမှုမှာမြန်မာနိုင်ငံအမျိုးသမီးလှူရှာသူတွေကလည်းပါဝင်ဆောင်ရွက်ကြပြီးဒူယူအပီမျိုးသားအမျိုးသမီးဒီမိုကရေစီအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့လည်းဒီအကျန့်ဖက်မှုပပျောက်ရေး16ရက်တာလှူရှာမှုကိုဖဲချိုးပြူလှူရှာမှုပါဝင်ပုံစံမျိုးစုံနဲ့ဒီဇင်ဘာ10ရက်ထိလှူသွားဖို့ဒီနေ့ထုတ်ပြန်ညင်ညာခဲ့ပါတယ်ခင်ဗျာ
မလေးရှားဝန်ကြီးချုပ်တေအန်ဝိုင်းအိဘရာဟင်မသူ့ရဲ့အဆိုအရအနေနဲ့ကုန်စည်နှုန်းကျအောင်လို့အထူးကဦးစားပေးပြီးတော့လုပ်သွားမယ်လို့ဝန်ကြီးချုပ်တောင်ဝင်ပထမဆုံးထမ်းဆောင်နေနေမှာပြောကြားလိုက်ပါတယ
်အပကကူတာမန်ဆက်စကန်ယလာကော့ဆာရဟီဒို
နာကိုဦးစားပေးပြီးတော့ဖြည့်ရှင်းသွားမှာပါရင်းကင်ငွေတန်ဖိုးနဲ့အစုရှယ်ယာဈေးကွက်တွေမှာဈေးတွေတက်လာတာကအပြုတ်သဘောတိုးတက်မှုဖြစ်ပြီးတော့အဆိုအရအစ်အပေါ်ယုံကြည်မှုတိုးတာကိုပြနေတယ်လို့ဝန်ကြီးချုပ်တေအန်ဝိုင်းကပြောကြားပါတယ်နေထိုင်မှုစီမြင့်တက်တာ၊ကုန်စည်နှုန်းကြီးမြင့်တာ၊ပြည်သူတွေပေါ်ဝင်ထုတ်ဝင်ပို့ဖြစ်နေတဲ့အတွက်ဒါကိုဦးစားပေးဖြေရှင်းသင့်တယ်လို့ထင်တဲ့အကြောင်းလဲသူကပြောပါရယ်။မလေးရှားမှာစီးပွားရေးနှိမ့်ကွေးနေတဲ့အချိန်၊နိုင်ငံရေးသဘောထားအမြင်တွေတော်တော်လေးကွဲနေတဲ့အချိန်မှာသူဝန်ကြီးချုပ်ဖြစ်လာတာပါ။အစိုးရအနေနဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ဝင်တွေကိုအရင်အစိုးရတွေလောက်အများကြီးမထားဘဲဖွဲ့မယ်လို့လည်းဝန်ကြီးချုပ်ရုံမှာပြေလို့တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ်ရှင်
။ဟောင်ကောင်မှာဆန္ဒပြဝဲတဲ့အဖမ်းခံရသူတွေကိုကူညီပေးခဲ့တဲ့ရန်ကုန်ဝေးအဖွဲ့ကဒီမိုကရေစီလူလာသူထင်ရှားတဲ့ဖွံ့တော်ကြီးနဲ့နောက်၅ဦးကိုပြစ်ဒဏ်ချမှတ်လိုက်ပါတယ်အသက်90အရွယ်ဩဇာကြီးအငိမ့်စာခရစ်ယာန်ဖွံ့တော်ကြီးဂျိုးဆပ်ဆန်နဲ့ဒီလူမှုကူညီအဖွဲ့ဝင်၄ဦးကိုတရုတ်ဆိုရရဲ့2020ခုနှစ်မြို့သားလုံခြုံရေးဥပဒေနဲ့မေလမှာစဖန်ကနိုင်ငံခြားအဖွဲ့တွေနဲ့ပူးပေါင်းကြံစည်မှုနဲ့တရားစွဲခဲ့ပြီးအခုငွေစင်းအမှုနဲ့နောက်တူပါထက်ကဒီနေ့ပြစ်ဒဏ်တွေချမှတ်လိုက်တာပါတရုတ်ကွန်မြူနတီပါတီကိုစန့်ကျင်ရမှာနာမည်ကြီးခဲ့တဲ့ကက်သလစ်ဖုန်တော်ကြီးဆန်နဲ့ဒီစုပေါင်းရန်ပုံငွေအဖွဲ့ဝင်တွေကိုဟောင်ကောင်တရားဝန်ကနေရန်ပုံငွေစည်ရင်းသွင်းမှုပြက်ကွက်မှုနဲ့ငွေဒဏ်ချမှတ်လိုက်တာပါလုံခြုံရေးပြစ်မှုနဲ့ထောင်ဒဏ်မှုတဲ့ဒီငွေဒဏ်အမိန့်ကိုကျင်ညာမှာတရားသူကြီးအဒါယင်က1912ခုနှစ်ဗြိတိသျှကိုလိုနီဥပဒေကိုကိုးကားခဲ့ပြီးအစိုးရအနေနဲ့မြို့သားလုံခြုံရေးအတွက်နိုင်ငံရေးအဖွဲ့တွေနဲ့ပတ်သက်တဲ့အဖွဲ့အစည်းအလုံးကိုထိန်းချုပ်မှုတာဝန်ရှိကြောင်းရှင်းပြခဲ့ပါတယ်ခင်ဗျ
ကာတာနိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားဘောလုံးပွဲဒီကနေ့ပွဲစဉ်တွေကအုပ်စုအေတွေကအင်ရှင်ကာတာနဲ့ဆီနီဂေါနိုင်ငံအသင်းတို့အခုအတန်လွင့်နေတဲ့အချိန်မှာပဲကစားနေကြပါတယ်။လက်ရှိမှာတော့ဆီနီဂေါက2ဂိုးနဲ့ကာတာက5ဂိုးရှိဖြစ်နေပါတယ်။အစောပိုင်းကကစားခဲ့တဲ့အုပ်စု B ကအီရန်နဲ့ဝေးလ်စ်အသင်းပွဲမှာတော့အီရန်အသင်းက2ဂိုးနဲ့နိုင်ပါတယ်။အီရန်အသင်းကပွဲပြီးခံဒီမှာသွင်းတဲ့ဂိုးတွေနဲ့2ဂိုးဂိုးမရှိနဲ့အနိုင်ရသွားခဲ့တာပါ။ဒီပွဲမှာဝေးလ်စ်အသင်းရဲ့ဂိုးသမားဝင်းဟန်နစီကပယ်နယ်တီအေရီယာအပြင်ဘက်ကိုထွက်ပြီးတော့ဘောလုံးကိုဖျက်တာမှာကစားတဲ့ပုံကျန်းတဲ့အတွက်ပွဲချိန်86မိနစ်မှာအနီးကပ်နဲ့အထောက်ခံခဲ့ရပါတယ်။ဒါကြောင့်ဝေးလ်စ်အသင်းက10ရောက်နဲ့ကစားခဲ့ရပြီးတော့အီရန်အတွက်အနိုင်ဂိုးတွေကိုတော့တန်ရာရချင်းအပို98မိနစ်နဲ့69မိနစ်တွေမှာ2ဂိုးဆက်ပြီးတော့သွင်းခဲ့တဲ့အတွက်အီရန်က2ဂိုးဂိုးမရှိအနိုင်ရသွားပြီးတော့အုပ်စုဘီဒုတိယနေရာကိုရောက်သွားတာဖြစ်ပါတယ်ရှင
်တောက်ကြနေညာပိုင်းနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့မတ်မြားစံအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့ပတ်စင်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်အရင်ဆုံးတော့သကိုင်းတိုင်းခင်ဦးမြို့နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်သကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတာတပတ်ကျော်ရှိနေပြီးတော့ခုချိန်ထိအိမ်ပေါင်း900ကျော်မီးလောင်ပျက်စီးခဲ့ပါတယ်။နေပြည်တော်ရှင်းလင်းပစ်ခတ်မှုတွေမီးလောင်မှုတွေအတွက်အရသာ8ဦးထက်မနည်းလဲတေဆုံးခဲ့ပါတယ်။ဒီနေပြည်တော်ရှင်းလင်းမှုတွေကြောင့်ဒေသခံတောင်းတဲ့ချီဘေးလွရာတိမ်းရှောင်နေရပြီးတော့အကူအညီတွေလည်းအရေးပေါ်လိုအပ်နေကြပါတယ်။ခင်ဦးမြို့နယ်တဲကကြေးရွာတွေရဲ့အခြေအနေကြောင်းကိုတော့ရန်ကုန်ကပေးပို့တဲ့သတင်းကိုကိုငိမ့်ချန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
စကိုင်းတိုင်းဒေသကြီးခင်ဦးမြို့နယ်ကိုမြန်မာစစ်တပ်ကနိုဝင်ဘာလ18ရက်ကစလို့နယ်မြေရှင်းလင်းရေးလုပ်နေတာမှာဒီကနေ့ဆိုရင်9ရက်မြောက်ရှိနေပါပြီ။ကျေးရွာပေါင်း9ရွာကိုနယ်မြေရှင်းလင်းမီးရှို့နေတာအခုချိန်ထိနေအိမ်ပေါင်း900ကျော်မီးလောင်ကျွမ်းခဲ့တယ်လို့စီးရင်ကောက်ခံထားတဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါရယ်။ဒီနယ်မြေရှင်းလင်းမှုတွေအတွင်းလေကြောင်းကနေပစ်ခတ်မှုတွေရှိခဲ့တယ်လို့လက်နက်ကြီးနဲ့ပစ်ခတ်မှုတွေအတွင်းထိမှန်သေဆုံးရသူအရသာ8ယောက်ထက်မနည်းရှိခဲ့ပြီးအသက်မပြည့်သေးတဲ့ကလေးငယ်2ဦးလည်းပါဝင်ပါတယ်ခင်ဦးမြို့နယ်ရဲ့စစ်တပ်ရဲ့နယ်မြေရှင်းလင်းရေးအခြေအနေနဲ့ပတ်သက်လို့ခင်ဦးဒေသခံကာကွယ်ရေးတပ်ဖွဲ့ပြန်ကြားရေးတာဝန်ရှိသူတို့ကအခုလိုပြောပါတယ
်ဒါခင်ဦးမြို့နယ်အတွင်းမှာစစ်ကြောင်း3ကြောင်းရှိတယ်ပေါ့ဒီစစ်ကြောင်း3ကြောင်းလာတဲ့လမ်းတစ်လျှောက်မှာမီးရှို့ခဲ့တဲ့ခြေရွာကဆိုရင်ပြည်ကျွန်တော်တို့ဒီမင်းကအထီရှို့ရဲ့ဟိုမုံမအပါဝင်ဆိုရင်ကျွန်တော်တို့9ရွာပေါ့အားလုံးပေါင်းနေမုံမမပါဒီဘက်နဲ့အားလုံးပေါင်းဒီ800ရွာကိုတွက်လိုက်ရင်အားလုံးပေါင်း940နဲ့မှ3လုံးထိရှိနေပြီဗျ။အဲဒီတကံငါအားလုံးပေါင်း10ဦးကာကွယ်ရေးတပ်ဖွဲ့ဝင်က10ဦးပေါ့အားလုံးပေါင်း18ဦးတုံးရှုံးသွားပြီပေါ့နော်
။မုံလကျေးရွာဟာကက်သလစ်ဂိုင်းချုပ်ကာတီနယ်ချားစ်မောင်ဘိုမွေးဖွားရာဇာတိဖြစ်ပြီးတော့လက်ရှိကျေးရွာအနီးစစ်ကောင်စီတပ်တွေရှိနေတဲ့အတွက်နေမီးလောင်နဲ့ဆင်းရဲအတိအကျကိုကောက်ယူလို့မရနိုင်သေးတာလည်းဖြစ်ပါတယ်။မုံလကျေးရွာအပေါ်နိုဝင်ဘာလ23ရက်နေ့ကမြေပြင်မှာနယ်မြေရှင်းလင်းမှုတွေအပါအဝင်ဝေဟင်ကနေပါလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တာကြောင့်အဲ့ဒီနေ့တရက်ထဲမှာနေပဲ9နှစ်အရွယ်ကလေးငယ်တဦးနဲ့အဖွားဟုတ်တဦးအပါအဝင်ကာကွယ်ရေးတပ်ဖွဲ့ဝင်6ဦးသေဆုံးခဲ့ပါတယ်ခင်ဦးမြို့နယ်ထဲမှာပဲပေါင်းလေကုန်ကျေးရွာမှာဆိုရင်လဲအဖိုးဟုတ်တဦးလက်နက်ကြီးထိမှန်သေဆုံးခဲ့တယ်လို့မပြေးနိုင်လို့နေအိမ်ထဲကြံခဲ့တဲ့အသက်80ကျော်အဖွားဟုတ်တဦးမီးလောင်သေဆုံးခဲ့ရပါတယ်ဒါအပြင်ရွှေတာကျေးရွာမှာလည်းစစ်တပ်ဘက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြတဲ့အတွက်အရသာ2ဦးသေဆုံးခဲ့ပါတယ်။ကန်တာယာကျေးရွာမှာတော့ငါးတန်းကျောင်းသား2ဦးကြီးစုကျေးရွာမှာမိငိမ့်တက်ဖို့တွားရောက်ခဲ့တဲ့အရသာ2ဦးဟာလည်းပြစ်တက်ခံရလို့သေဆုံးခဲ့ရပါတယ်။အခုလိုစစ်တပ်ကနယ်မြေရှင်းလင်းလုပ်နေတဲ့အတွက်ကျေးရွာ20ကျော်ကစစ်ဘေးဒုက္ခသည်1000ကျော်လောက်ဟာဘေးလွတ်ရာမှာတိမ်းရှောင်နေရပါတယ်။နေအိမ်တရာကျော်အများဆုံးမီးလောင်ဆုံးရှုံးခဲ့ရတဲ့ပေါင်းလေကုန်ကြေးရွာသားတဦးကတော့သူတို့ရွာအခြေအနေကိုအခုလိုပြောပြပါဗျ။ဒ
ီလူတွေကတယောက်မှမရှိတော့ဘူးဗျာရွာထဲမှာ။ရွာထဲမှာသူတို့စစ်သားတွေနဲ့ပြူတွေနဲ့ပဲရွာထဲမှာဝင်နေကြတာ။ကျွန်တော်ပြည်သူတွေကတော့ရွာထဲမှာတယောက်မှမရှိဘူးဗျာ။သူတို့ပဲရှို့တာပေါ့ဗျာ။သူတို့ဖွက်သွားပြီးတော့အခုချိန်ကြီးအောင်ကတော့ကျွန်တော်တို့စာတင်ကျောင်းထဲမှာလည်းနေရယ်။ဖုန်ကြီးကျောင်းနှစ်ကျောင်းမှာလည်းနေနေကြရယ်ဗျာ။ကျွန်တော်တို့ကတော့အခုလောလောဆယ်ကတော့အခုကြီးပြင်းတဲ့လူရှင်ပဲညော်မှန်းနေရတော့ပါဗောဗျာဟိုဘာမှမမကြံတော့တာမိနဲ့တင်ရှို့သွားဆိုတော့လေ
စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာအခု2022ခုနှစ်မတ်လဧပြီလနဲ့ဇူလိုင်လတို့မှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းလုပ်ခဲ့ပြီးအဲ့ဒီတော့အတွင်းကျေးရွာ48ရွာကနေ1800နီးပါးမီးရှို့ခံခဲ့ရတယ်လို့ ဒေသခံတွေကောက်ယူထားတဲ့စီးရင်တွေအရာသိရပါတယ်။လက်ရှိခင်ဦးမြို့နယ်တဲကိုမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးတွေဇက်တိုက်လုပ်နေသလိုဒေသခံကာကွယ်တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။နေအိမ်တွေယာနဲ့ချီမီးလောင်ပြီးအရက်သားတွေတေဆုံးခဲ့ရတာရှိပေမဲ့လည်းဒီအခြေအနေတွေကိုတော့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငိမ့်ညံပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မန္တလေးမှာနေတချို့ဖြတ်ခံရတဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်။မန္တလေးမြို့မှာကျူးကျော်ရပ်ကွက်တချို့နဲ့မိသားတန်လန်းနဲ့မလွတ်တဲ့နေအိမ်တွေကိုရှင်းလင်းဖြိုဖျက်မှုကိုစစ်ကောင်စီကအခုရက်ပိုင်းမှာခက်ဆိတ်ဆိတ်လုပ်နေပါတယ်။ကြိုတင်အတိပေးပြီးဖြတ်တာဖြစ်ပေမဲ့နေရာအစားထိုးချပေးတာမျိုးမရှိတာကြောင့်နေအိမ်ဖြတ်ခံရသူတွေအတော်လေးဒုက္ခရောက်စေတယ်လို့ကံရှင်တွေကပြောပါတယ်။လက်ရှိမန္တလေးဘက်ကနေအိမ်ဖြတ်ခံရသူတွေရဲ့အခြေအနေအကြောင်းကိုတော့ရန်ကုန်ကပေးပို့လာတဲ့သတင်းပေါ်မှာအခြေခံပြီးတော့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
မန္တလေးမြို့ရဲကချမ်းအေးသာဇံ၊ပြည်ကြီးတကွန်၊ချမ်းမြသာစီ၊အောင်မြေသာဇံ၊မဟာအောင်မြေ၊အမရပူရစတဲ့မြို့နယ်တွေကကျူးကျော်နေအိမ်တွေဈေးတွေကိုစစ်ကောင်စီကအခုရက်ပိုင်းအတွင်းမှာပို့ပြီးတော့မှရှင်းလင်းလာတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးလာရှိုးမြရထားလန်တစ်လျှောက်မှာရှိနေတဲ့နေအိမ်တွေကပိုင်ဆိုင်မှုဆက်ရွက်ဆက်လမ်းမပြနိုင်တဲ့နေအိမ်တွေကျူးကျော်တဲတွေကိုမြို့နယ်အလိုက်ရှင်းလင်းနေတာလို့ပြောပြကြပါတယ်။ဒီလိုဖြတ်သိမ်းရှင်းလင်းခံရတာကတချို့နေရာတွေမှာဆိုအကြိမ်ကြိမ်ကြုံရတယ်လို့မန္တလေးဒေသခံတဦးကပြောပြပါတယ်။တခြားပြောင်းနေစရာလုံးဝမရှိတဲ့သူအများစုကဖြိုဖျက်ရှင်းလင်းလိုက်တဲ့နေရာမှာပဲဖြစ်တယ်လို့နေထိုင်နေရတဲ့အခြေအနေကိုအခုလိုပြောပြပါတယ်
။တချို့ကကျတော့လေဖြစ်ပြီးတော့ဖြူဖြူကြောင်းကြတာလည်းရှိသေးတော့ပုံကမျိုးလို့ဒီလိုတွေ့ရတယ်။ဒါပေမဲ့အများစုကလုံးဝလက်လုံးလက်စားအနေထားရတော့အဲ့ဒီဒီကနေမှပုံစံမျိုးစုံနဲ့ပြန်လည်ပြီးတော့ဖတ်သွင်းနေရပြီးတဲ့အနေနဲ့ပြီးတော့တွေ့ပြီးတဲ့ခင်ဗျာဟိုညပိုင်းဘယ်လိုအကြရလဲဆိုကျွန်တော်မပြောတာဘူးချိုးလေးညဆိုတော့အဲ့နဲ့အဲ့လိုတပြည့်ပြီးဖို့ခုဒီစားကြတဲ့ဒီခံပုံစံမျိုးလေးတွေ့ရတာတောင်းလို့ရရှိရအများစုကတော့ရှေ့ကြောင်းသွားကြတာလေးတွေ့ရတယ်ဒါနဲ့ဒီလိုတွေ့ဖို့ရှိသွားတယ်ဆိုတော့ကျွန်တော်မသိနိုင်ဘူးဒီစားရဖုန်းကြောင်းလားအခြားလွတ်လပ်တဲ့နေရာလားအမောတချို့တန်းနိုင်တယ်လို့ဒါအနည်းဆုံးပေါ့တန်းနိုင်တယ်လို့နားတော့ပြည့်သွားကြပါလိမ့်လက်ရှိပဲပေါ့နော
်အခုလိုမျိုးဖြတ်မယ်ဆိုတော့ကိုတက်ဆိုင်ရာကကြိုတင်အတိပေးခဲ့တာမှန်ပေမဲ့လို့တခြားနေရာထိုင်ခင်းအစားတို့စီစဉ်ပေးတာမျိုးမရှိတဲ့အတွက်ဖြတ်သိမ်းခံရတဲ့သူတွေမှာဒုက္ခရောက်နေကြရတာပါတချို့ကတော့တခြားမှာငှားရမ်းပြောင်းရွှေ့နေကြတယ်လို့တချို့ကလည်းအမျိုးတွေရဲ့နေအိမ်မှာယာယီနေထိုင်နေကြရတယ်လို့ကြောင်းရွှေ့ခံရတဲ့သူတွေရဲ့ပစ္စည်းတွေကိုကုနီတယ်ဆောင်ပေးနေသူတူကပြောပြပါတယ်
။ပထမတော့အဲ့နှစ်ပတ်လောက်ကြာပြီးစားဖို့လေ။ဟိုတချို့ကြလည်းဒီပေးရအရင်များတော့ထိကြတာပေါ့။နှီးနှီးနဲ့အဆင်မပြေတဲ့အခါကျတော့သူတို့ကတော့ထိလို့ရမယ်ထင်တာပေါ့။နှီးနှီးနဲ့မှအဆင်မပြေတဲ့အခါဖြစ်တာမျိုးတွေရှိတာပေါ့။သူတို့ကမှကျတော့ဒီရထားတာနဲ့ဒီပေပေါ့ပေးငါးချက်မလွတ်တာလေ။ဒီလမ်းနဲ့သုံးနေပါပြီပေါ့။ပေ30အဲ့လိုလမ်းပေးဝဲရပေါ့။အလားမို့လေဒီရထားပြီးတော့ဖြတ်တဲ့ခါရှိတာပေါ့
ရှင်းလင်းခံရတဲ့အထဲမှာတော့ခိုင်ခိုင်မာမာတိဆောက်ထားတဲ့အဆောက်အုံတွေလည်းပါဝင်ပါတယ်ဒီလိုမျိုးခက်ခဲနေချိန်မှာနေစရာနေရာဖယ်ရှားခံရတာကအတော်လေးကိုဒုက္ခရောက်စေပါတယ်လို့ဒေသခံတွေကပြောပါတယ်စာဝင့်နေရေးကြက်တဲနေတဲ့အချိန်အခုလိုနေအိမ်တွေပါဖျက်ဆီးခံရတဲ့အတွက်နေရေးထိုင်ရေးပြဿနာပါထပ်ပြီးတော့ရှိလာတယ်လို့မြို့ကန်တူဦးကပြောပြပါတယ
်ဒါရီယာညနေရောဒီလိုရှင်းဟုတ်ဒီလိုရှင်းထားလို့ဒီလိုတက်ဝန်းလာဘူးကနဲ့ကိုခုပြလို့မရဘူးစိတ်ထားတဲ့ဒိန်းကြီးကဘူးကနဲ့ကိုခုပြလို့မရဘူးတက်ဝန်းလာဘယ်ကိုကြည့်မှလဲကျူးနေသွားအင်းကိုဘူးဝန်းရတဲ့နော်ဒီကြည့်ကြည့်ဖြစ်ဖြစ်ဒီလာပဲဖြစ်ဖြစ်အဲ့ဒီကြည့်သွားတယ်ဒီမိုင်းကပြဿနာကြီးတယ်ဒါရီကပြဿနာကငကိုရီကရှိတဲ့ပြဿနာတော့ပြည့်စုံလို့မပြီးနိုင်တဲ့နေရာနောက်ကထပ်ပြီးတော့အဲ့ဒါမှတော့အားရပြီးလို့ဖြစ်သွားရင်ကျွန်တော်တို့ဒီအပေါ်ဘူးယူနေပါကမလုံးဆုံးညားစွာနဲ့ကျင်ပန်ရမယ့်ပုံစံမျိုးတွေဖြစ်သွားမယ
်။ရန်ကုန်တိုင်းမင်္ဂလာတုံမြို့နယ်ပြင်းမပင်ကျေးရွာအုပ်စုမှာရှိတဲ့မြေဧက900ကျော်ပေါ်ကကျူးကျော်အဆောက်အုံ4000ကျော်ကိုလည်းရပိုင်းတွင်းမှာပဲဖယ်ရှားပေးဖို့စီမံအုပ်ချုပ်ရေးအဖွဲ့ကအတည်ပြုထားပါတယ်။မယန်းကုန်းမြို့နယ်3ရပ်ကွက်မှာရှိတဲ့အင်ဂျီ100ကျော်ကိုလည်းကျူးကျော်ဆိုပြီးတော့ပြီးခဲ့တဲ့ရက်ပိုင်းထဲမှာအာနာပိုင်တွေကရှင်းလင်းဖြိုဖျက်ခဲ့ပါတယ်။အခုလိုမျိုးမြို့ကြီးတွေမှာဖြတ်သိမ်းခံရတဲ့နေအိမ်နဲ့အဆောက်အုံတွေကိုပိုင်ဆိုင်မှုမရှိဘဲကျူးကျော်ဝင်ရောက်နေထိုင်တာကြောင့်ရှင်းလင်းတာလို့အာနာပိုင်တွေဘက်ကပြောဆိုနေပေမဲ့ကယကရှင်တွေတချို့ဘက်ကလည်းဖြတ်သိမ်းခံရတဲ့မြေနေရာတွေဟာသူတို့ဝယ်ယူပြီးတော့တိဆောက်ထားတဲ့နေအိမ်တွေဖြစ်ပါတယ်လို့တုံ့ပြန်ပြောဆိုနေကြပါတယ်ရှင်။
Yangonga people are at the ring, go massumo, Yabia Dora Pipare, good car, Nanganaga, the ring, somebody go, Tensa Bidama, Pibiro, Didegama, India, Nangabaga, the ringo, Ian Tensa, Pijamare, Kavalu, a ship billion, Tipiadoji, Ma, India, Nanganga, yet, Tita the Ma, Lee Billion, she that Louie lay, Nita, cut Joni Bari, Liara, Lucha de Pedana, Jonia Bido, Tubani, Lunga Uy, to a loca and lone lot on Panima Pina, Mepsini Bari, Rider the ring, somebody go, Chica, Mido, cool on up, your Babi, my Pibaribia.
Lascato Sierra, Chatte de Yata Sierra, Amiado Niarima, Lunia Chabi, Dancing Niariga, Indiana Nizin Boa Pibare, Luye Dubalani Biro, Loga Quenlampu Gonzalo, Yarigani Mute Laduri Nebu, Taibile, Amiagi Tisani Yavare.
So we usually face problems like suffering.
Luda Chato, Atesu Chate Pepna, Mietuavare, Fong Piojai, Fong Pioguara, Fong Kong, Tigai Mirari Pibare, Dajan Kiwi Dabu Kabare, Yatari Naujai. Yet her aloma, Lu, the Archatuavare.
No, my lalema, Gabalu, ye ship billion, Pidovare, Gabama Luye to the Soning and Rega to Kukite, Indian and Malay, Jeva Dita Punu to Tamu Loko, can it be? Dova Lare, Lune, Uye, Dre, Loka and Pandi Babu, can it worry? Mumbai Mune, New Daily Muro, Lu, Loka and Quenlampu, Nare, Niarisi, Mute Lare, Dutane, Chishinipi, Dilure, Alon Dre. Mutiarima, Kanga Momo Nizia Nea, a low lam shivau, Gaja Mugan Pidu Tandan Chiga, a my pong, Lanja, Pianja Yakwadima, Pute Nitayavare.
Koyamara Totasagare,
Jamara in Lima, Lunaya, Chayau Lau Nitaimare. Here sit me, ye pong mamiare epi, Mela Sanigare, Chini Sobare. Mela Gani and Yen, Chanjani be met, and Shimpe medum shivau. A mile lama de mau, Dajan Jamaru Pietanari, and Yadi Joyavare.
ကဘာကြီးလုံးပြန်ချရက်ွက်ကြီးဖြစ်တဲ့မွန်ပိုင်းမြို့ကဒါရာဗီစီးရင်သားရက်ွက်မှာတနေ့တခြားလူတွေပို့တိုးပြီးတော့နေထိုင်လာနေကြပါတယ်။ယူဒေလီမြို့တော်ကပြန်ချရက်ွက်ဒီမှာလဲအလားတူပါ။ရက်စစ်မီနဲ့ရေမရကြတဲ့အပြင်အလုတ်ရှာရလဲခက်နေပါတယ်။ဒန်ဆန်ကပရိဟိတောပရဘန်တော်။လူဦးရေတိုးလာတာနဲ့တပြိုင်နက်ကျွန်တော်တို့လဲပြဿနာအများကြီးရင်ဆိုင်ရပါတယ်။ဒီမှာနေတဲ့လူအ
အနေဆုံး9000လောက်ရှိတာကြောင့်အင်တာတော့ဘူအကြာကြီးတန်းစီရပါတယ်။အိန္ဒိယနိုင်ငံမှာအလုပ်လက်မဲ့ဥယျာဉ်တိုးပွားမှုနှုန်းနဲ့လဲရင်ဆိုင်နေရပါတယ်။အလုပ်နေရာတစ်ခုကိုရှောက်တဲ့သူထောင်ထဲချီရှိနေတာကြောင့်အပြိုင်ဆိုင်များပါတယ်။ကိုဗစ်ကပ်ရောဂါပထမနှစ်2020ပြည့်နှစ်မှာအိန္ဒိယနိုင်ငံရဲ့အလုပ်လက်မဲ့ဥယျာဉ်အမြင့်ဆုံး23%ကနောက်ပြန်ကျသွားခဲ့ပြီး
ကန့်သက်ချက်တွေပြန်လျှော့လိုက်တဲ့နောက်ပြန်ကျသွားခဲ့ပါတယ်။အခုလက်ရှိမှာအလုပ်လက်မဲ့ဥယျာဉ်ခုနှစ်ရာခိုင်နှုန်းပတ်ဝန်းကျင်လောက်ရှိနေသေးပြီးဒါဟာတကမ္ဘာလုံးတိုင်းတာနဲ့ရှင်ရင်များနေသေးတာဖြစ်ကြောင်းမွန်ပိုင်းမြို့အခြေစိုက်စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။
လောက်ကန်အလုံးလောက်မပေးနိုင်တာကလူဦးရေတိုးပွားလာမှုကြောင့်ဒါမှမဟုတ်လဲမထိနိုင်မသိနိုင်အောင်လူအများကြီးရွှေ့ပြောင်းလာကြလို့ဖြစ်နိုင်ပါတယ်။လူအများပြားနေထိုင်တဲ့ကျေးလက်ဒေသတွေမှာအလုတ်ကန်ပေးနိုင်ဖို့လိုအပ်ပါတယ်။ဒါမှလည်းအလုတ်ကန်အခွင့်အလမ်းကောင်းရဖို့ဆိုပြီးရွာကနေမြို့တက်ဆရာမလို့တော့မှာပါ။ကျေးရွာကသူတွေကဒေးလီမွန်ပိုင်းလိုမြို့တွေစီရောက်လာပြီးတော့နေစရာမရှိဖြစ်ကြပါတယ်
၃ခုနှစ်ကြာရင်အိန္ဒိယနိုင်ငံကကြော်တက်သွားတော့မယ်လို့ဇူလိုင်လတော့ကုလသမဂ္ဂအစိုးရခန်းစာမှာခန့်မှန်းထားပါတယ်။ဒီနှစ်အတွက်အိန္ဒိယရဲ့လူဦးရေက 1.4 ဘီလီယံကျော်သွားပြီဖြစ်ပါတယ်။လူသေဆုံးမှုနှုန်းကမွေးဖွားမှုနှုန်းထက်နှိမ့်နေတာကြောင့်ကမ္ဘာလူဦးရေက 2030 ပြည့်နှစ်မှာ 8.5 ဘီလီယံ 2100 ပြည့်နှစ်မှာ 10.4 ဘီလီယံထိတိုးလာနိုင်တယ်လို့လည်းကုလသမဂ္ဂအစိုးရခန်းစာမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုအောင်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့ကာတာနိုင်ငံဘက်ကသတင်းတပုတ်ကိုပြောပြခြင်းပါတယ် နိုမာ20ရက်နေ့ကာတာနိုင်ငံမှာတလကြာမဲ့ကမ္ဘာဖလားဘောလုံးပွဲစတင်ခြင်းကစပြီးတော့နိုင်ငံတကာကဘောလုံးဝါသနာအိုးတွေ1.3 million လောက်ကာတာကိုရောက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်။အဲ့လိုဘောလုံးပွဲလည်းကြည့်ရင်ဒီကာတာကိုရောက်တုံးရောက်ခိုက်ကာတာနိုင်ငံမှာအကြီးဆုံးဒီရီတော့ဖြစ်တဲ့လူမှုပင်တွေကြားမှာခရက်လီလေးတွေကိုယ်တိုင်လော်ခတ်ပြီးတော့တဲကန်နာတွေကစိမ့်လန်းစုပြင်းနေတဲ့ကာတာနိုင်ငံရဲ့သဘာဝအလရှုခင်းတွေကိုခန်းစားပျော်ရွှင်နိုင်ကြမှာလည်းဖြစ်ပါတယ်ဒီကြောင်း AP သတင်းကိုအခြေခံပြီးတော့မတ်ခွန်ညိုကပြောပြပေးမှာဖြစ်ပါတယ်ဗျာ
အခုဆိုရင်ကမ္ဘာဖလားပွဲဘောလုံးဝါသနာအိုးတွေဟာကာတာနိုင်ငံမှာရောက်နေကြပြီးရုပ်ရုပ်တဲတဲနဲ့ဘောလုံးပွဲကြည့်သူကြည့်ကြသူတို့ကြည့်မဲ့ပွဲစဉ်တွေအတွက်စိတ်လှုပ်ရှားနေကြသလိုအေးချမ်းစိတ်ငြိမ်တဲ့နေရာတွေကိုလည်းတွားရောက်လည်ပတ်နေကြပါတယ်သူတို့ကကာတာနိုင်ငံရဲ့အကြီးဆုံးဒီရေရောက်လက်မှုတော်ထဲမှာရာဘာလှေလေးတွေကိုယ်တိုင်လှော်ခတ်ရင်းစိတ်ချမ်းသာကိုချမ်းသာရှိနေကြတာပါ။အယ်တာကီရာမြို့ဟာမြို့တော်ဒိုဟာနဲ့38မိုင်အဝေးမှာရှိပြီးကာတာကလက်မှုတော်တွေရဲ့80ရာခိုင်နှုန်းရှိတဲ့ဒေသပါ။လက်မှုပင်တွေရဲ့တင့်မြစ်တွေကအမြင့်ချင်းရှက်နွယ်ချိတ်ဆက်နေကြတာကြောင့်တပင်ချင်းကိုခွဲထုတ်ဖို့ဆိုတာကမလွယ်လှပါဘူး။အဘစ်ဆနီယာမာရီနာလို့ခေါ်တဲ့ဒီလက်မှုပင်တွေဟာအဖြူဒါမှမဟုတ်မိခိုးရောင်ဖြစ်ပြီးစားတက်ပါဝင်နှုံအရမ်းမျက်နဲ့ပါရှန်ပင်လယ်ခွေ့မှာအလွန်ဖြစ်ထွန်းပေါရောက်ပါတယ်။လက်မှုတော်တွေကြားမှာဒီရေတက်တဲ့အချိန်အပေါ်စားကာရက်လှေကလေးတွေပျော်စီးနိုင်ကြသလိုရေကျချိန်မှာတော့ရေလုံးဝမရှိတော့တဲ့အဲ့ဒီလက်မှုတော်တွေကြားမှာစိတ်အေးလက်အေးလမ်းလျှောက်နိုင်ပါတယ်။နီကိုလတ်စ်နာဒီယာကကညာနိုင်ငံကရေထဲမှာကစားရတဲ့အားကစားတွေရဲ့နှီးပြတယောက်ဖြစ်ပါတယ်။သူကအခုသတင်းပတ်တွေအတွင်းဧည့်သည်တွေအများကြီးရောက်လာလိမ့်မယ်လို့မျှော်လင့်ပါတယ်။
Everyone comes here and goes to mangrove connects with the nature. That's our main
ကာယက်လေတို့ဘုံပြားတက်နဲ့လှော်တာတို့ကစက်တက်မဟုတ်တော့လမှုတော်တွေဖြစ်ဖြစ်တခြားသဘာဝပတ်ဝန်းကျင်ကိုပဲဖြစ်ဖြစ်အန္တရာယ်မရှိပါဘူး။ကျွန်တော်တို့ကဓာတ်ဆီသုံးရတဲ့ engine တက် jet ski ပဲကြိတ်လေးတွေကိုမသုံးဖြစ်အောင်ရှောင်ထားတော့လမှုတော်တွေကိုသဘာဝအလျောက်ကြီးထွားရှင်တန်စေပါတယ်။ဘာကိုမှအနှောက်အယှက်မဖြစ်စေပါဘူး။
Like kayaking, paddle boarding, they are engineless.
ကျွန်တော်တို့ကဧည့်သည်တွေအရန်ကိုမြန်မြန်ဆဆလာကြမယ်လို့မျှော်လင့်ထားပါတယ်။ကျွန်တော်တို့ဘာတွေရောင်းချနေလဲဆိုတာကျွန်တော်တို့စီမှာဘာတွေရနိုင်တယ်လဲဆိုတာကိုသိသွားစေချင်ပါတယ်။ဒါ့အပြင်ကျွန်တော်တို့ဘလို့နေထိုင်ကြတယ်လဲဆိုတာကိုရောပေါ့
large capacity to be visiting us to be experienced
လူတွေကကာတာဆိုရင်တဲကန္တာဒေတာလို့ပြောကြတယ်ဒါပေမဲ့အင်မတန်ဖွံ့ဖြိုးတဲ့ခန္ဓာရမြေဆိုတာကိုတော့သူတို့မသိကြဘူးလေ
but they don't know is a living desert
အကွာအကစားခန်းကဧည့်သည်တွေကိုယ်တိုင်ကာယက်လှေကိုလှော်ပြီးလူမှုတော်တွေကိုဖြတ်ပြီးတော့နာမည်ကျော်တဲ့ခရမ်းကျွန်းစီကိုလည်းသွားလည်ဖို့စီစဉ်ပေးထားပါတယ်ခရမ်းကျွန်းလို့အမည်တွင်ရတဲ့အကြောင်းကတော့ကျွန်းပေါ်မှာရှိတဲ့ခရုတွေဟာအသားကွာပြီးအခွန်မှကြံခဲ့တဲ့အသားစလွေတွေကအစိမ်းရောင်ကိုထုတ်ပြီးတဲ့အခါမှာကြက်သွေးရင်ရောင်ပြောင်းသွားပါတယ်။အဲဒီနောက်နေရောင်ထဲမှာတော့ခရမ်းရောင်ဖြစ်သွားလို့ပါပဲ
။ You come here midnight also no water. Today now the right now the water going out. Okay? The sixer water coming.
ညဘက်သကောင်းရံမှာဒီကိုလာရင်ရေကိုတွေ့ရမှာမဟုတ်ပါဘူး။6နိုင်ရေတက်ပြီး6နိုင်ကြရင်ရေကျပါတယ်အဲ့ဒီနောက်မှာတော့ဒီနေရာကရေမရှိတဲ့နေရာပါပဲ
green color or 5 minute in the sun after this turning this coming the cataphla color
တကယ်လို့ဒီခရုအသားအစိမ်းရောင်ကိုအဖြူရောင်အစဒါမှမဟုတ်တ िश ူးဆက်ကူအဖြူပေါ်တင်ပြီးနေပြထားမယ်ဆိုရင်5မိနစ်လောက်နေရောင်ခံလိုက်ရင်ကာတာနိုင်ငံရဲ့အလံရောင်လိုကြက်သွေးရောင်ရင်းရင်းကိုပြောင်းသွားပါလိမ့်မယ်နောက်ထပ်5မိနစ်လောက်ဆက်ထားလိုက်မယ်ဆိုရင်တော့နောက်ဆုံးထွက်လာတဲ့အရောင်ကခရမ်းရောင်ဖြစ်သွားပါတယ်
ကဘာလက်ခီးတဲ့တွေအနေနဲ့သူတို့ရဲ့တနေ့တာကိုစခန်းချအနားယူနိုင်သလိုညနေပိုင်းမှာတော့ရေပြင်တဲ့လမှုတော်ရဲ့ဘေးမှာအသားကင်းရင်လည်းအပန်းဖြေနိုင်ပါတယ်။မာနေမိုဘေးရကကနေဒါကနေလာသူပါ
။ဝါအနာအဝရှိဘဘယ်ဘာရ်ကတီးဘတ်နဟနဘီကနာဒါမာနာဘာရ်ဖဟိဒါရှီလီဟလို
ကျမကပင်လယ်ကိုချစ်ပါတယ်ကနေဒါကကျမနေတဲ့မြို့မှာကပင်လယ်မရှိဘူးလေဒီကိုလာရတာတိတ်ကောင်းပါတယ်ကျမကစားငံရည်နဲ့မကျွမ်းဝင်ဘူးအခုစားငံရည်နဲ့လည်းအသားကျလာရောပြန်ရတော့မယ့်အချိန်ကျလာရောဒီနေ့တော့လေးလာစရာတွေအများကြီးတွေ့ခဲ့ရပါတယ်အရင်ကမမြင်ဘူးခဲ့တာတွေကိုလည်းမြင်တွေ့ခဲ့ရပါတယ်ဒါကကာတာကိုပထမဆုံးရောက်ဖူးတာဖြစ်ပေမဲ့နောက်ဆုံးအခေါက်မဟုတ်တာတော့သိကြပါတယ်ပြန်လာဖြစ်အောင်မှာပါ
တဘာဝတငွေကျွယ်ဝတဲ့မွတ်စလင်နိုင်ငံဖြစ်တဲ့ကာတာကိုကမ္ဘာဖလားကျင်းပကို2010ခုနှစ်တုန်းကဖီဖာကရွေးချယ်လိုက်လို့အကြီးအကျယ်ဝေဖန်ခံခဲ့ရပေမဲ့လည်းအခုတော့ဒီတလကြာကမ္ဘာဖလားပွဲစဉ်တွေကိုကြည့်ဖို့နိုင်ငံတကာဘောလုံးပွဲပရိသတ်1.2 million လောက်ကာတာကိုရောက်ရှိမှဖြစ်ပါတယ်ရှင်
ပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကနေတောက်ချာနေညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပြီးတော့အဲ့မှာတော့အမျိုးသမီးကဏ္ဍသုဒ္ဓဆောင်တဲ့အမေရိကန်တခွင်စီစဉ်နဲ့သိပ္ပံနဲ့ဤပညာစီစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဗျာ
VOA စီစဉ်တွေကို Radio ရုံမြင့်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနှာစင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ
် VOA ကနေတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းတို့မြေ1925နဲ့30နာရီတို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုအစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးမှာပါကဘာတဝမ်းကအာနာရှင်အစိုးရတွေကိုစန့်ကျင်ပြီးတော့လူခွင်ရေးတွေအတွက်တိုက်ပွဲဝင်သူတွေကိုနှစ်ဆင့်ဂုံပြုချီးမြှင့်တဲ့မက်ဂနစ်ကီလူခွင်ရေးစုကိုမြန်မာနိုင်ငံကလူငယ်အမျိုးသမီးတက်ကြွလှူရှားသူမတ်တင်စာရှွန်းလက်ကြီးဒီနေ့ဂုံပြုချီးမြှင့်ခံရပါတယ်ဒီစုကိုမြန်မာနိုင်ငံကလူခွင်လှူရှားသူတဦးပထမဆုံးအကြိမ်ရရှိတာလည်းဖြစ်ပါတယ်မြန်မာနိုင်ငံရဲ့အာနာရှင်စန့်ကျင်ရေးလှူရှားမှုတွေမှာလူငယ်အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းကဏ္ဍကိုနိုင်ငံတကာကအတိအမှတ်ပြုရာကြာပြီးတော့မြန်မာအရေးနဲ့ပတ်သက်လို့နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုတွေအများကြီးပိုရလာဖို့မျှော်လင့်တဲ့အကြောင်းမတ်တင်စာရှွန်းလက်ကြီးကပြောပါရယ်2022ခုနှစ်အတွက်မက်ဂနစ်ကီလူခွင့်ရေးစုရှင်မတ်တင်စာရှွန်းလက်ကြီးကိုမက်ခင်ပြူလေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ပေးထားပါရယ်ခင်ဗျာThere's a path we must choose sometimes Gotta stand up and fight sometimes အရင်ဆုံး congratulations ပါနော်ဒါဒီနေ့2022ခုနှစ်အတွက်စာဂီမက်ဂနစ်ကီ Human Rights Award ပေါ့နော်လူခွင့်ရေးဆုမက်ဂနစ်ကီလူခွင့်ရေးဆုလို့ပဲပြောရမယ်ချင်ပါတယ်ဒီနေ့အတွက်မြန်မာပြည်ကလူငယ်အမျိုးသမီးတယောက်သူ့လိုချီးမြှင့်ခံရတယ်ဆိုတာကိုယ်ယူဖို့အင်မတန်ကောင်းပါတယ် congratulations ပ
ါဟုတ်ကဲ့ကျေးဇူးတင်ပါတယ်
အဲ့တော့အဓိကဒီနေ့အင်တာဗျူးမေးမြန်းချင်တာကလည်းအဲ့ဒါနဲ့ဆက်ဆက်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာအထူးသဖြင့်ဒီ2021အာဏာသိမ်းမှုနောက်ပိုင်းဖြစ်လာတဲ့လူဦးဒေါ်လာရေးမှာဆိုလို့ရှိရင်အမျိုးသမီးလူငယ်ရေးအများအပြားပါဝင်လာကိုတွေ့ရပါတယ်အဲ့ဒီအထက်မှာမှကိုယ့်ကိုရွေးချယ်ပြီးတော့မှဒီစုကိုချီးမြှင့်ခံရတယ်ဆိုတော့ဘာကြောင့်လို့ရောထင်ပါတယ်လဲနောက်ဒီစုရဲ့အချိန်ကြာဖြစ်မှုလေးတွေလည်းနည်းနည်းထည့်သွင်းပြီးတော့ရှင်းပြပေးလို့ရရင်လည်းပြောပြပေးပါ
ဟုတ်ကဲ့ပါဆိုတော့ဒီနှစ်အတွက်ပေါ့နော်2022ခုနှစ်စာဂျီမက်ဂနစ်ကီအဝေါ့ဒ်မှာသူကဒီ category မျိုးစုံရှိရေပေါ့နော်အကြောင်းအရာအစုံနဲ့သူတို့ဒီစုတွေကိုရွေးချယ်ပြီးအယောက်6ယောက်ပတ်ဝန်းကျင်ပေါ့ပုံမှန်အားဖြင့်ဆိုရင်နှစ်တိုင်း6ယောက်ပတ်ဝန်းကျင်ကိုသူအစိုးရအပိုင်းတဲကလူလဲပါသလိုဒီ opposition ပေါ့နော်အတိုက်ခံဘက်ကလူတွေပြီးရင်ဒီတက်ကြွလှူရှားသူတွေလူငယ်တွေပြီးအမျိုးသမီးတွေပေါ့နော်ဒါတွေကိုသူတို့တေချာရွေးချယ်ပြီးတော့စုပေးတယ်ဒီဟာရဲ့ထူးခြားချက်ကတော့ရှင်းလိုက်မြင်တာကဒီစာဂျီမက်ဂနစ်ကီကဒါပြောရမယ်ဆိုရင်ဒီရုရှားအစိုးရရဲ့တပ်ဖြတ်မှုခံရတယ်ပေါ့နော်ဖန်စီခံရတယ်ဖန်စီခံရတဲ့ဖြစ်ရပ်ကလည်းသူကဥပဒေပညာရှင်ဥပဒေရှင်းနေလုပ်နေတဲ့အချိန်မှာဒီရုရှားအစိုးရရဲ့ corruption ပေါ့နော်ခြားစားမှုဘိုင်းတွေကိုသူကထုတ်ဖော်ပြောဆိုတဲ့အခါမှာသူ့ကိုဖန်စီထောင်ချရင်းနဲ့ထောင်ထဲမှာပဲနှိပ်စက်မှုရဲ့နောက်ဆက်တွဲဒီဝေဒနာတွေနဲ့သူသိဆုံးသွားရတယ်ပေါ့နော်သူကဒီရှေ့နေအဖြစ်ဆောင်ရွက်ပေးခဲ့တဲ့ဒီဘေးဘရောက်တာပေါ့နော်ဘေးဘရောက်တာကသူကသူရှေ့နေအခုလို့တိတ်ဆုံးသွားတဲ့ကိစ္စမှာသူကဒီတိုင်းပဲဒီရှေ့နေကလူခွင့်ရေးဆိုင်ရာဒါယုံကြည်လေးစားလိုက်နာတဲ့ရုရှားနိုင်ငံသားအတွက်ကိုသူကိုရင်းရုရှားနိုင်ငံသားအနေနဲ့သူ့အတွက်ကိုတခုခုဒါဂုဏ်ပြုမယ်ဆိုပြီးသူကဒီမက်ဂနစ်ကီဂျက်စတစ်ကမ်ပိန်းကိုသူလှုပ်လာတယ်လှုပ်လာတဲ့အခါမှာဒီကမ်ပိန်းကိုဒါလူထုတွေကလူထုကပဲအချင်းချင်းเนาะဒီ human right defender တွေပေါ့နော်လူခွင့်ကာကွယ်စောင့်ရှောက်သူအချင်းချင်းကိုသူတို့ဒီလိုမျိုးပြန်ပြီးတော့ဂုံပြူတဲ့အစီအစဉ်လေးလှုပ်လာတာပေါ့လှုပ်လာရင်းနဲ့အခု73နှစ်ပြည့်တဲ့အကာလမှာသူတို့ရဲ့တိုက်တွန်းနှိုးဆော်မှုကဘာလဲဆိုတော့ကဘာအရရက်ကဒီအာနာပိုင်းနေရဲ့အချင်းပြတ်ခြားစားမှုတွေကိုအေးအေးယူပေးဖို့ဆော်ဩတဲ့လုပ်ငန်းဖြစ်တယ်လုပ်ငန်းဖြစ်တော့အခုတည်းအထူးသဖြင့်ဆိုရုရှားအစိုးရပေါ့နော် ရုရှားအာဏာပိုင်တွေအစိုးရတွေကိုဆန်ရှင်ချဖို့သူတို့နိုင်ငံပေါင်း35နိုင်ငံမှာဒီ Magnitsky Act ပေါ့နော် Magnitsky Act ကိုသူကစော်ဩကြတယ်စော်ဩတဲ့အခါကျတော့ဒီဟာကိုကျမတို့မြန်မာနိုင်ငံကိုသူတို့ကြည့်ရလို့အဓိကမြင်တယ်ဘသူဘသူဆိုတာထက်မြန်မာနိုင်ငံအရေးကိုသူတို့အရန်ဟိုအာယုံစိုက်တယ်ဆိုတဲ့အနေထားကိုအဓိကတွေ့ရတယ်တွေ့ရတဲ့အဲ့အတွက်ကြောင့်မလို့သူတို့မြန်မာနိုင်ငံတဲကမှသူကမြန်မာနိုင်ငံရဲ့တော်လှန်ရေးကိုလည်းကြည့်မယ်ဆိုရင်ဒါလူငယ်လူရွယ်တွေအမျိုးသမီးတွေပါဝင်မှုလည်းသူတို့ထင်ထင်ရှားရှားဖော်ပြခြင်းနဲ့အတွက်ကြောင့်လို့အမျိုးသမီးနောက်လူငယ်ဆိုလဲကျမအများကြီးတော့ငယ်တော့မဟုတ်ဘူးဒီ35နှစ်အောက်ထဲကအမျိုးသမီးအနေနဲ့ဟိုတို့ကြည့်ရလို့မြင်တယ်အဲထက်မှမလူခွင့်ရေးကာကွယ်ဆောက်ရှောက်သူဆိုတော့ချင်းကျမတို့ကလူခွင့်ရေး Human Rights Defender အနေနဲ့ရက်တီလာလဲဆယ်ဆယ်စုနှစ်ကျော်လာခဲ့ပြီဆိုတော့အဲ့ပေါ်မှာအခြေခံပြီးတော့ဒါအတိမတ်ပြုတယ်လို့ကျမမြင်တယ်ပေါ့နော်အတိမတ်ပြုလို့တရားတစ်ခါတည်းမှာလဲမြမပြည်အရေးကိုတို့အတိမတ်ပြုခြင်းနဲ့အတွက်ကြောင့်မလို့ဒီလိုမျိုးစပြီးပထမဆုံးအကြိမ်မြမပြည်ကိုထဲ့သွင်းစဉ်းစားရလို့မြင်ပါတယ်ရှင့်
ဆိုအခုပြောသွားရဲမှာလည်းပါပါလားနိုင်ငံတကာအနေနဲ့မြမအရေးကိုသူတို့ရဲ့အာရုံစိုက်မှုတစုံတရာပြတဲ့သဘောလေးဖြစ်တာပေါ့နော်ဆိုတော့အခုလိုမျိုးဒီနိုင်ငံတကာကနေပြီးတော့မှအခုလိုအတိမတ်ပြုပြီးတော့ပေးအပ်တဲ့စုကိုရရှိတဲ့အခါမှာကိုလက်ရှိလုပ်နေတဲ့အလုပ်တွေအတွက်ကဘယ်လောက်ထိထောက်ပံ့ဖြစ်စေနိုင်မယ်လို့ထင်ပါလဲ
ကိုနိုင်ငံမှာအခုလိုမျိုးအနေထားတွေတကယ်ကိုဂျင်းတဲ့ချက်ထဲရောက်နေတဲ့နောက်လူခွင့်ရဲ့အထူးသဖြင့်အဆိုးရွားဆုံးသောချိုးဖောက်ခံနေရတဲ့အနေထားမှာကိုပတ်ဝန်းကျင်မှာရှိနေတဲ့နိုင်ငံအသီးသီးအထူးသဖြင့်နိုင်ငံတကာအတိုင်းအဝိုင်းကဒီအခြေအနေတွေကိုအတိမတ်ပြုပြီးလက်ခံပြီးကူညီထောက်ပံ့လာဖို့လိုအပ်တယ်ပေါ့နော်အဲ့လိုကူညီထောက်ပံ့ခြင်းအပြင်ကျမတို့ရဲ့ပြည်တွင်းထဲကခွန်အားတွေမယုတ်လျော့သွားဘဲနဲ့ပိုတိုးလာဖို့ပဲရှိတယ်ဒီလိုမျိုးအခုလိုမျိုးဒီလိုအတိမတ်ပြုတဲ့စုတွေပါတယ်ဒါမျိုးတွေဒါစုပုံစံဆိုတာအတိမတ်ပြုမှုနောက်တနည်းပေါ့လေအခြားနည်းလမ်းတွေလည်းအများကြီးရှိပါတယ်အခုဆိုဒီအညူကြီးအစိုးရကိုတွေ့ရတဲ့အစိုးရတွေရှိတယ်เนาะကျွန်တော်တို့ပြည်သူမြန်မာပြည်သူတွေအတွက်ကိုပန်နယ်တွေမှာဖိတ်ပြီးတော့စပီကာတွေဖိတ်ပေးတာရှိတယ်ဒါတွေကလည်းအတိမတ်ပြုမှုပုံစံမျိုးစုံရှိကြတယ်စုကလည်းဒီတရားတစ်မျိုးပဲပေါ့ကျွန်မမြင်တယ်ပေါ့အဲ့တော့စုတစ်ခုအနေနဲ့တတ်မှတ်လိုက်တယ်ဆိုရင်တော့သူကဒီမြန်မာပြည်အရေးကိုဒီတယောက်ကတေချာပြောနေတယ်ဟောနေတယ်ဆိုတော့သူ့ဟာကိုနားထောင်ပေးပါဆိုတဲ့သဘောလည်းတက်ရောက်တယ်ဆိုတော့ကျမတို့အခုပြောနေတယ်တော်လန်ကြီးရဲ့ရီမန်းချက်တွေနောက်ဒီကိုယ့်ရဲ့မျှော်လင့်ချက်တွေပေါ့နော်တယောက်ချင်းစီအဖွဲအစုအဖွဲလိုက်ကျမလုပ်နေရည်လည်းရှိတော့ဒီလုပ်ငန်းတွေပို့ပြီးတော့နိုင်ငံတကာမှာအဲ့လိုအတိမတ်ပြုမှုရှိလာလေလေဟိုပို့ပြီးတော့ဟို reach များရပေါ့နော်တက်ရောက်မှုများမယ်အကျယ်ပြန့်မှုရှိလာမယ်အဲဒါလိုက်တစ်ခုတော့ကျွန်မမျှော်လင့်တယ်နောက်တစ်ခုကတော့ဒီစုရဲ့အထင်ကြီးရဖြစ်မှုနောက်တစ်ခုလို့ပြောမယ်ဆိုရင်ကျွန်တော်တို့ဒီမြန်မာပြည်အတွက်ပေါ့နော်မြန်မာပြည်အတွက်မြန်မာပြည်ရဲ့ဒီနိုင်ငံသားကြီးဆိုင်ရာကျွန်တော်တို့ဒီနှိုးဆော်တိုက်တွန်းမှုတွေဘိုင်းမှာဆိုရင်လည်းဒီဆေးဥစုအဓိကနိုင်ငံကြီးအားဖြင့်စစ်ရေးအားဖြင့်ထောက်ခံပေးထားတာရုရှားဖြစ်တယ်ဆိုတော့ရုရှားဒီတစိတပိုင်းအောင်မဟုတ်ဘူးတိုက်ရိုက်ကြအောင်ကျွန်တော်တို့ပါဝင်နေတယ်ဆိုတော့ဒီရုရှားနိုင်ငံမှာလည်းအခုကာလမှာယူကရိန်းအရေးနဲ့ပတ်သက်ပြီးတော့ရုရှားပြည်သူတွေကသူ့အစိုးရသူစန့်ကျင်နေရတယ်ရှိနေတယ်အရင်ကလည်းရှိခဲ့တယ်အဲ့ထဲမှာဒါနမူနာဆိုတော့ဒီစာဂျီမက်ဂနစ်စကီပေါ့နော်စာဂျီမက်ဂနစ်စီရဲ့သူ့ရဲ့ဒီတက်ကြွလှရှားမှုလူခွင့်ရေးကာကွယ်စောင့်ရှောက်မှုလုပ်ငန်းပေါ့ဒီလုပ်ငန်းကအခုဆိုရင်ကဘာအရရကပါအတိမတ်ပြုတဲ့အဖွဲ့အစည်းဖြစ်လာတဲ့အခါကျတော့ဒီအဖွဲ့အစည်းကမြန်မာပြည်ကိုအခုလိုမျိုးတွေးစီညီညွတ်မှုပြလိုက်ခြင်းပေါ့အခုလိုစုပေးပြီးတော့တွေးစီညီညွတ်မှုပြလိုက်ခြင်းဒီကျမတို့တော်လိုင်းအင်အားစုတွေအတွက်အားတစ်ခုဖြစ်ပါတယ်ကျမတို့ကိုယ်တိုင်ကလည်းဒီလိုမျိုးဒီဟိုဒီရုရှားနိုင်ငံမှာရှိနေတဲ့အရက်ဖက်အဖွဲ့အစည်းတွေကျမတို့နဲ့အတူသွေးစည်းညွတ်စွာယက်တီနေကြတဲ့ရုရှားနိုင်ငံသားတွေနဲ့ကျမတို့အတူတူတွဲလို့ဖို့အလုပ်တွေတွဲလို့ဖို့လဲကျမတို့ဒါပို့ပြီးတော့အာဆရာထပ်တန်လာတယ်ပေါ့နော်အဲ့လိုနိုင်ငံတွေကဒီသူတို့တွေကမြန်မာနိုင်ငံကိုလည်းစိတ်ဝင်စားနေကြတယ်တချိန်ထဲမှာကိုရီးယားလည်းဒီလိုမျိုးနိုင်ငံတကာသွေးစည်းညွတ်မှုအတွက်လဲလမ်းစာတစ်ခုဖြစ်တယ်လို့လည်းခံယူမိပါတယ်
လက်ရှိဒီစစ်အာဏာသိမ်းမှုနောက်ပိုင်းပေါ်ပေါက်လာတဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုတွေပေါ့နော်ဒီလှုပ်ရှားမှုတွေမှာဆိုလို့ရှိရင်လဲအဲမတ်တန်စာရှုလက်ရီတို့လိုအမျိုးသမီးလူငယ်ရှေ့တန်းကနေပြီးတော့အများပြားပါဝင်နေတာကိုလည်းဒီအခုမက်ဂနစ်စကီခွဲလူမျိုးပေါ့နော်ဒီလူခွင့်ယေစုပေးတဲ့အခွဲအပါဝင်နိုင်ငံတကာကလည်းဒါအသေးချာကိုသတိပြုမိမယ်လို့ထင်ပါတယ်ဆိုတော့ဒီလိုလူငယ်အမျိုးသမီးတွေရဲ့ပါဝင်မှုအခမ်းအနားသူတို့ရဲ့အရေးပါမှုနိုင်ငံတကာအသိမှတ်ပြုတယ်လို့ပေါ့နော်ဆိုတော့ကျမတို့ဒီမြန်မာနိုင်ငံအတွက်ရောဒါတွေကအခုအချိန်မှာဘယ်လောက်ထိအရေးကြီးနေပါသလဲ
ဆိုတော့ကျမတို့နိုင်ငံရဲ့ဒီလူကြီးကိုကြည့်မယ်ဆိုရင်လည်းအမျိုးသမီးဒီလူကြီးရဲ့ထောက်ဝက်ကျော်ရှိပါတယ်ထောက်ဝက်ကျော်ရှိတဲ့လူကြီးရဲ့ပါဝင်မှုနဲ့သူတို့ရဲ့ဒီ စိတ်ခွန်အားပိုင်းနောက်ဒီတော်လည်းကြီးမှာထဲထဲဝင်ပါဝင်မှုကြည့်မယ်ဆိုလဲဘယ်သူမှငင်းချက်ထုတ်လို့မရအောင်နေရာအစုံမှာကဏ္ဍအစုံမှာပါဝင်နေကြရဲဆိုတာဒါငင်းချက်ထုတ်လို့မရဘူးတစ်ချိန်တည်းမှာလဲကျမတို့ဒီအမျိုးသမီးလို့ပြောရင်အမျိုးသမီးရပိုင်ခွင့်နေနောက်အခွင့်အရေးတွေပြီးရင်ကျမတို့နိုင်ငံရဲ့ရှေ့ဥဆင်လာလက်ခံကျင့်သုံးလာခဲ့တဲ့ဒီထုံးတဲ့အဆင်လာတွေရှိမယ်ပြီးရင်ဒီထုံးတဲ့အဆင်လာတွေနဲ့ဘာသာရေးဆိုင်ရာလူမှုရေးဆိုင်ရာအယူဝါဒတွေထဲမှာဆိုရင်အမျိုးသမီးတွေကိုဖိနှိပ်ထားတဲ့နောက်ဒီခွဲခြားဆက်ဆံထားသလိုဖြစ်နေတဲ့အနေအထားတွေကိုလည်းကျမတို့လူငယ်တို့ကအမျိုးသမီးတွေကစပြီးထုတ်ပေါ်ပြောဆိုလာကြပြီအဲ့လိုထုတ်ပေါ်ပြောဆိုလာတဲ့အခါမှာလည်းအမျိုးသမီးမဟုတ်သောအခြားသူတွေအထူးသဖြင့်ဒီတာဝန်ရှိတာဝန်ယူထားကြသောခေါင်းဆောင်ဘိုင်းကအမျိုးသားတွေအနေနဲ့အဓိကအနားထောင်ဖို့လို့ဟုတ်တယ်ဒီအမျိုးသမီးတွေပါဝင်မှုလို့ပြောရင်ဒီလမ်းပေါ်မှာထွက်ပြီးတော့ဆန္ဒပြအသက်ဖြတ်ခံရတဲ့အခါမှာမှအမျိုးသမီးတွေပါဝင်ဖို့ပြောနေရမှာမဟုတ်ဘူးပေါ့နော်တကယ်ဆုံးဖြတ်ချက်ချပြီးနိုင်ငံအနာဂတ်ကိုသွားဖို့သွားတဲ့အခါမှာလဲဘလို့မျိုးမူတွေနဲ့သွားမလဲဘလို့အတိုက်ဝိုင်းမျိုးဟိုကွာဥဆောင်ကွာဖန်တီးချင်တာလဲဖော်ထုတ်ချင်တာလဲဒါတွေကလဲကျွန်တော်အမျိုးသမီးတွေကမျိုးသားတွေရောအားလုံးတပြေးညီပါဝင်ပြီးတော့စဉ်းစားရမယ့်အနေအထားဖြစ်တယ်ပေါ့နော်ဆိုအခုဆိုရင်ကျမတို့ပို့ပြီးတော့အမျိုးသမီးပါဝင်မှုကထင်သာမြင်သာဖြစ်လာသလိုနိုင်ငံရေးပိုင်းမှာဆိုရင်လည်းရာဂိုင်နှုန်းအဖြစ်တက်လာတယ်ပေါ့ဒါပေမဲ့တကယ်ဟိုဖြစ်တင်ဖြစ်တိုက်တဲ့ရာဂိုင်နှုန်းမျိုးတော့မဟုတ်နေသေးဘူးနောက်အထူးသဖြင့်ဒီမီဒီယာတွေမှာကျမတို့ဒီလုံခြုံရေးအဖြစ်အခက်အခဲတွေရှိကြတဲ့အခါကျတော့အမျိုးသမီးအတန်ပါဝင်မှုကတော်တော်လေးကိုအားနည်းမှုပိုများလာတယ်လို့မြင်တယ်ဥပမာကျမတို့ထောက်ပြတဲ့ manners ပေါ့နော်အမျိုးသားတွေပြအဓိကဥဆောင်တဲ့ panels တွေနေရာတိုင်းမှာရှိလာတယ်ဒါပေမဲ့အကြောင်းပြချက်သည်လုံခြုံရေးမရှိလို့လုံခြုံရေးကြောင့်မလို့အမျိုးသမီးတွေကညင်းလို့ဒီလိုပုံစံမျိုးစုံနဲ့ဟိုဒီ manners တွေကဆက်ပြီးရှိနေပေါ့နော်အမျိုးသားတွေပဲအဓိကဟောပြောဟောကြပြောကြတဲ့နိုင်ငံကြီးဆင်နေနိုင်ငံကြီးပွဲတွေဒီလိုဟာတွေများလာနေသည်ပြီးအမျိုးသမီးတွေဒီအမြဲတမ်းနောက်မှာပဲကြံခဲ့နေဦးမယ်လို့ညင်တယ်ဒါဆိုဒီလုံခြုံရေးကိစ္စပဲဘလို့ပဲဟိုအကြောင်းပြချက်ပေးပေါ့နော်အမျိုးသမီးတန်မပါဝါဘူးဆိုတာဒီအမှန်တရားဖြစ်တယ်ဆိုတော့လက်ရှိအနေအထားကိုသုံးသပ်မယ်ဆိုတော့ကျွန်တော်မြင်တာအမျိုးသမီးရဲ့ပါဝင်မှုကရှိနေပြီပဲတကယ်နိုင်ငံရေးပိုင်းဆိုင်ရာမှာပါဝင်မှုပိုင်းမှာတော့အားနည်းနေသေးလို့ပြောရမှာပေါ့နော
် VOY ရခုလိုအချိန်ပေးတဲ့အတွက်ပေါ့နော်ကျေးဇူးများအားကြီးတင်ပါတယ
်ကျေးဇူးတင်ပါတယ်
ဘာစင်အမျိုးသမီးကန္နာကိုမခင်ပြည်တွင်းတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့အတုဒဆုံလင်အမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးမှာပါဒီတစ်ပတ်အတုဒဆုံလင်အမေရိကန်တခွင်အစည်းအဝေးမှာတော့အင်ဒီယားနာပြည်နယ်ဖို့ဝေးမျိုးကဆရာဝန်ရဲ့လက်ထောက်အဆင့် Nurse Practitioner ဆရာကျော်သက်ဦးအကြောင်းတင်ဆက်ပေးမှာပါ1996ခုနှစ်မှာအမေရိကကိုရွှေ့ပြောင်းချေချခဲ့သူဒေါက်တာကျော်သက်ဦးဟာမိသားစုကိုငဲ့ကွက်ပြီးတော့ဆရာဝန်ဘွဲ့ပြန်မယူတော့ဘဲ Nurse Practitioner တဦးအဖြစ်နဲ့မြန်မာပြည်ကရွှေပြောင်းချေချသူထောင်နဲ့ချီကိုစေကုသပေးသူလည်းဖြစ်ပါတယ်။ကိုအောင်ကတင်ပြပေးထားပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုကိုအကြောင်းမျိုးနဲ့ချေချရွှေပြောင်းလာကြသူတွေတဲ့ဆရာကျော်တဲဦးလည်းအပါဝင်ပါအမေရိကကိုဘယ်လိုရောက်လာတယ်ဆိုတဲ့အကြောင်းကိုအခုလို့သူကပြောပါတယ်
ကျွန်တော်အမေရိကန်ကို1999ခုနှစ်အကောင်လောက်မှာရောက်တာပေါ့နော်ပထမဆုံးစရောက်တော့ကတော့ကျွန်တော် Mid Michigan ပေါ့ Michigan State ကFlint ဆိုတဲ့မြို့လေးမှာပေါ့အဲဒီမှာပြီးတော့ကျွန်တော် 2004 ပေါ့နော် 2004 အကောင်လောက်မှာကျွန်တော် Fort Wayne Indiana ကိုပြောင်းလာ
ဟုတ်ဘာဖြစ်လို့ပြောင်းလာခဲ့တ
ာလဲအဓိကတော့ဟိုကိုကဗမာပြည်သားဆိုတော့ဗမာပြည်ကအစားအစာတို့ဗမာစကားပြောရတာတို့ငတ်တာပေါ့ဟိုမှာတော့ဗမာမိသားစုကမရှိဘူးလေမရှိတဲ့အခါကျတော့ကိုကဟိုဗမာစကားလည်းမပြောရဘူးပေါ့နော်နောက်တစ်ခုကပါလဲဆိုတော့ဗမာ community မရှိတဲ့အခါကျတော့ဗမာဆိုင်တွေကလည်းမရှိဘူးဗမာစာလည်းစားရခက်တယ်အဲ့တော့ကျွန်တော်တို့ကခဏခဏနပါတခါသုံးပါတခါပေါ့နော်ဖို့ဝင်လာပြီးတော့ဈေးဝယ်ရတယ်အပေါင်းသင်းတွေတငယ်ချင်းတွေနဲ့စကားပြောပေါ့နော်အတူတူ hang out လုပ်အဲ့လိုမျိုးနေလာကြဆိုဆိုနည်းနည်းနှစ်လေးကြာလာတဲ့ခါကျတော့မထူးပါဘူးဒီရွက်ပြောင်းလာပြီးနေတိုင်းပါပဲဆိုပြီးတော့ဒီရွက်ကိုပြောင်းလာလိုက်တာ
ဈေးပညာကိုဝါသနာပါသူဆရာကျော်တဲဦးဟာအမေရိကကိုရောက်တော့လဲဈေးပညာရက်နဲ့ပတ်သက်တဲ့အလုပ်ကိုသာလုပ်ခဲ့ပါတယ
်ကျွန်တော်ငငယ်လေးကဈေးပညာနဲ့ပတ်သက်ပြီးတော့ဝါသနာပါတယ်ပေါ့နော်ဆိုတော့အဲကြောင့်ကျွန်တော်ဟိုအပြင်မှာစီးတဲ့ကတူတက်တယ်စီးတဲ့ကတူပြီးတော့လှုပ်တင်ဆောင်လုပ်နေတဲ့အချိန်မှာပဲ 88 ရေခင်းတဲ့ကြုံတော့ဟိုကျွန်တော်တို့တောက်ခူလာပေါ့နော်အမေရိကရောက်တော့လေကျွန်တော်ဆရောက်ကြရနေပြီးတော့ကျွန်တော်ဒီအာ emergency medical technician ပေါ့နော် training တက်ပြီးတော့မှကျွန်တော်ဒီအဲ first responders ပေါ့နော် ambulance မှာအလုပ်လုပ်ခဲ့တယ် ambulance service မှာအလုပ်လုပ်တယ်ပေါ့နော်အဲဒီကနေပြီးတော့အဲဒီ nursing school တက်တယ် nursing school ကနေပြီး nurse practitioner school တက်ပြီးတော့မှဆက်လုပ်လာပေါ့အဓိကတော့ပြောရမယ်ဆိုရင်တော့ငယ်လေးရဝါသနာပါလာဒီဆေးပညာထဲမှာဆိုရင်တော့ဆင်းနေပတ်သက်တဲ့အလုပ်ဆိုရင်တော့ကျွန်တော်အကုန်လုံးဝါသနာပါတယ်လေအဲတော့အကုန်လုံးဝါသနာပါတဲ့အတွက်ကြောင့်ပဲအမျိုးဆုံးလုပ်ခဲ့တာပေါ့
ဆရာဝန်နဲ့ nurse practitioner ဆရာဝန်လက်ထောက်အဆင့်ကွဲပြားပုံကိုအခုလိုရှင်းပြပါရယ
်ဒီ family practice ပေါ့နော်ဟိုစီကမ်းမာလူနာကြည့်တဲ့အလုပ်ကတော့ဟိုဆရာဝန်နဲ့ nurse practitioner နဲ့ကတိတ်မကွာလောက်ဒါပေမဲ့ nurse practitioner ကကျတော့ဟို unlimited license ဆိုမဟုတ်ဘူး limited license ပေါ့ကန့်သက်ချက်ရှိတယ်ပေါ့နော်ကန့်သက်ချက်ရှိရဆိုတာကျွန်တော်တို့ရဲ့ charting ပေါ့ကျွန်တော်တို့ကြည့်တဲ့လူနာရဲ့ကျွန်တော်တို့ document လုတ်ထားတာရဲ့900ခန့်လုံးပေါ့နော်ကိုကျွန်တော်တို့ရဲ့ patronage physician ဆိုတာရှိတယ်ကျွန်တော်တို့ကဆရာဝန်တရားနဲ့ဟိုတွဲထားရတယ်ပေါ့နော်ကျွန်တော်တို့နဲ့တွဲလူကနေပြီးတော့ကျွန်တော်တို့လူများကြည့်ရတဲ့လူရဲ့900ခန့်လုံးကိုသူကပြန်ပြီး review ပြန်လုပ်တယ်ပေါ့ပြန်ကြည့်တယ်ပေါ့နော်ပြန်ကြည့်ပြီးတော့ကျွန်တော်တို့ရဲ့ competency ပေါ့နော်ကျွန်တော်တို့ဘယ်လောက်ထိလုပ်နိုင်တယ်လဲမလုပ်နိုင်ဘူးလဲဆိုတော့သူကပြန်ပြီးတော့မှသုံးသပ်ရတာပေါ့နော်ဆိုတော့အဲ့ဒီကူအဲ့ဒီဆရာဝန်နဲ့ကျွန်တော်တို့နေရာမိုင်50အတွင်းမှာရှိရမယ်ပေါ့ကျွန်တော်တို့ practice လုပ်တဲ့နေရာနဲ့အဲ့ဒီဆရာဝန်ရှိတဲ့နေရာနဲ့မိုင်50အတွင်းမှာရှိရမယ်အဲ့ဒီဟာလွယ်လို့ရှိရင်စီကန်းမှာလောက်တာတော့ကန့်သက်ချက်တော့သိမရှိလောက
်တနေ့တာအတွက်စီကန်းကိုရောက်လာတဲ့အခါမှာဘာတွေလုပ်ရလဲဆိုတာကိုအခုလို့ပြောပြပါရယ်စီကန်းအတူထိုင်တခြားဆရာဝန်တွေနဲ့အတူလူနာတွေကိုကြည့်ရတယ်လို့ဆိုပါရယ
်ကျွန်တော်ကပရမောက်ဆရာဆရောက်ပြီဆိုလို့ရှိရင်တော့ကျွန်တော်တွေ့ဒီနေ့လူနာဘယ်နှစ်ယောက် schedule လုပ်ထားလဲပေါ့နော် appointment လုပ်ထားတယ်လေလူနာတွေကဘယ်လူနာတွေကဘာယောဂါရှိတယ်ဘယ်လူနာတွေနဲ့ပတ်သက်ပြီးတော့မှဘာအကြောင်းအရာတွေကိုကကြိုပြီးတော့သိထားရမယ်ဆိုတော့ဥစ္စာအရင်ကြည့်လိုက်တာပေါ့ဟိုကြည့်လိုက်ပြီးတဲ့အခါကျတော့မှလူနာရောက်တဲ့အခါကျတော့ရှင်လူနာစကြည့်တာပေါ့နော် ဒီမှာတော့ကျွန်တော်တို့စီကမ်းမှာတော့ provider ပေါ့နော်အခုလောလောဆယ်တော့3ယောက်ရှိတယ်ပေါ့နော်3ယောက်ရှိတယ်ဟိုဟာကျွန်တော်ကတော့ပမာဆိုရဲကြပမာစကားပြောရတယ်ဆိုတော့ကျွန်တော်ရဲ့လူနာကတော့80ရာခိုင်နှုန်းလောက်ကပမာပြည်သားပဲပေါ့နော်ဟိုပြည်သားတွေရောကျွန်တဲ့20ရာခိုင်နှုန်းလောက်ကတခြားနိုင်ငံသားတွေပေါ့စုစုပေါင်းကျွန်တော်စီမှာစီကမ်းလူနာ1000လောက်ရှိတယ်ဆိုတော့1000ရဲ့40ရာခိုင်နှုန်းလောက်ဆိုတော့ဟိုလောက်ပေါ့3000 4000လောက်ပဲရှိမှာပမာလူနာဟုတ်ကဲ့
မိသားစုကိုငဲ့ပြီးတော့ငွေကုန်အချိန်ပူပေးရတဲ့ဆရာဝန်ဘွဲ့ကိုပြန်မယူတော့ပဲ nurse practitioner အဖြစ်သာရွေးချယ်ခဲ့တဲ့အကြောင်းကိုလည်းသူကအခုလို့ပြောပါရယ
်ဟိုကျွန်တော်က nurse practitioner တက်တယ်ဆိုလို့ရှိရင်ပေါ့နော်ဟိုကျွန်တော်ရဲ့တွေ့ကြုံရပဲပြောမယ်ဆိုရင်တော့အလုပ်လုပ်နေနေတက်လို့ရတယ်ပေါ့နော်ကျွန်တော် RN ဖြစ်သွားပါတော့ register nurse ကနေပြီးတော့ဟို nurse practitioner တက်တဲ့အချိန်မှာကျွန်တော်အဲ့ဒီအလုပ်ကိုလည်းလုပ်နေတယ်ဝင်ငွေတစ်ခုလည်းရှိတယ်နောက်ပြီးမိသားစုကိုလည်းကိုကဟိုကြီးစုဆောင်ရှောက်လို့ရတယ်။နောက်ကျောင်းလဲတစ်ခါတက်လို့ရတယ်။နည်းနည်းတော့ဟိုကျောင်းလဲတက်တယ်လှုပ်လဲလှုပ်တယ်ဆိုတော့နည်းနည်းတော့ပို့ပြီးတော့မှတော့ဟိုပို့ပြီးတော့နည်းနည်းတော့ပင်ပန်းတာပေါ့နော်။နောက်တစ်ခုကဘာလဲဆိုတော့ဟိုချိန်နေလည်းမပြတ်ဘဲနဲ့လှုပ်လို့ရတယ်ပေါ့။နောက်တစ်ခုကအချိန်တူတယ်ပေါ့နော်။အချိန်ကကျွန်တော်တို့ကအခုက next petition ကကျွန်တော် 3 နှစ်တက်တယ်ပေါ့နော်။ဟို bachelor ပြီးသွားတဲ့အချိန်မှာပေါ့နော်။3နှစ်တက်တယ်ပြီးသွားလို့ရှိရင်ပြီးပေါ့နော်။ဟိုဆရာဝန်တက်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကမလုပ်ရမလဲဆိုတော့ကျွန်တော် MCAT အရင်ဖြေရမှာဖြေပြီးတော့အောင်သွားတယ်ဆိုလို့ရှိရင်ကျွန်တော်နောက်ထပ်6နှစ်တက်ရမှာအဲ6နှစ်လုံးလုံးကကျွန်တော် full time တက်ရမှာဖြစ်တယ်ဆိုတော့ကျွန်တော်အနေနဲ့အလုပ်လုပ်ဖို့ဆိုတာအင်မတန်ခက်ခဲရှိတယ်မိသားစုကိုကျွန်တော်ကြီးစုနိုင်မှုမရှိဘူးပေါ့နော်နောက်ပြီးအဲ6နှစ်တက်ပြီးတဲ့အချိန်မှာလည်းကျွန်တော်အကျွေးတွေအများကြီးတက်မှာ
ဘာသာစကားအခက်ခဲကြောင့် 4A မျိုးကမြန်မာခြေချနေသူတော်တော်များများစေကမ်းမှာကြည်ပေးရတဲ့အကြောင်းလဲသူကအခုလို့ပြောပါတယ
်ဟာဒီမှာတော့ဒီမှာဟိုလူငါတွေကအများစုလာကြတာကတော့ကိုဘာသာစကားနဲ့ပြောနိုင်လို့ပေါ့နော်ဘာသာစကားနဲ့ပြောနိုင်တခြားနေရာသွားလို့ရှိရင်တော့ဟိုဘာသာပြန်ရှားအောင်မယ်ပေါ့နော်နောက်ပြီးတော့ဘာသာပြန်ရှားအောင်မယ်ဆိုတော့ဟိုကိုကပြောရတဲ့နေရာမှာအခက်အခဲရှိသလိုကိုပြန်ပြီးတော့မှ ဆရာမဒီဘာရဲ့ပြန်ရှင်းပြတဲ့အခါမှာလည်းကိုကနားလည်နိုင်မှုခက်တယ်လေဒီစည်းကမ်းမှာတော့ဘာသာစကား3-4မျိုးလောက်ပြောလို့ရတယ်အဲဆိုတော့ကျွန်တော်ကိုယ်တိုင်လည်းကျွန်တော်ကရင်လူပြောတတ်တယ်ပေါ့နော်ဟိုပိုးကရင်စကားကရင်ပေါ့နော်ပြောတတ်တယ်နောက်ပြီးတော့တခြားဘာသာစကားတွေလည်းအကုန်လုံးမတတ်သိတဲ့အောင်တော့မှနည်းနည်းပါးပါးတော့ပြောတတ်တယ်ပေါ့နော်ပြောတတ်တယ်ဆိုတော့သူတို့ကအဲ့ဒီအတွက်ကြောင့်လည်းဟိုစည်းကမ်းမှာပမာပြီးသားရည်မှာများရလို့ထင်တာပဲ
ကိုအောင်တင်ဆက်တဲ့သုဒ္ဓဆောင်တဲ့အမေရိကန်တခွင်အစည်းအဝေးကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့တောက်ချာနေညတိုင်းတင်ဆက်ပေးနေကြသိပ္ပံနဲ့ဤပညာအစည်းအဝေးကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။စောင်းဝင်ရင်သိရွက်ဒီအယောင်ပြောင်းပြီးကြွေကြရတဲ့အကြောင်းရင်းနောက်ခွဲကသိပ္ပံဆိုင်ရာအချက်လက်တွေကိုဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါက်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားပါတယ်ခင်ဗျာ။
နွေရာသီကုန်ဆုံးပြီးဆောင်းဝင်ရာသီအရောက်မှာတည့်ရတွေဟာအယောင်ပြောင်းကုန်ပြီးတဖြည်းဖြည်းကျွေကြလိမ့်ရှိပါတယ်။ဒါကြောင့်အခုလိုအရွက်တွေကျွေရတာပါနဲ့။ဒါဟာရာသီဥရုကိုမီးပြီးဘယ်လိုရှင်သန်ရလဲဆိုတော့ကိုအပင်တွေကတည်တာကြောင့်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ကပြောပါတယ
်။ဆောင်းဝင်ရာရာသီဥရုကအေးလာပြီးနေမှာရှိတဲ့နေအောင်ခြေကတဖြည်းဖြည်းညွန့်နေပါဆိုလိုတာကနေတာတူရတယ်ငါသာရှိတာတဖြည်းဖြည်းဖြစ်သွားတာကကျွန်တော်တို့သတိမထားမိပေမဲ့အပင်တွေကအဲ့ဒီနဲ့ချက်ကိုသတိထားမိတယ်ပထမအချက်ကတော့အေးလာတယ်ဒုတိယအချက်ကအလင်းအောင်နေနေတာတူလာတယ်ဒီခါမှာသိရွက်တွေအတွက်တစ်ပင်တွေကသူ့လိုအကျိုးပြုတဲ့ပစ္စည်းအနေနဲ့ငကိုမူလကရှိရသားနဲ့နောက်ပိုင်းမှာအဲ့ဒီသိရွက်တွေကသူ့လိုဒုက္ခပေးနိုင်တယ်ဆိုရယ်အသည့်တစ်ပင်တွေကဝင်လာပါတဲ့ပင်တွေကသူတို့မှာရှိတဲ့သိရွက်တွေကနေအစာချက်ပါပဲ။ဒေထဲမှာရှိတဲ့ကာဗွန်ဒိုင်အောက်ဆိုဒ်နဲ့ရေငွေ့တော့သစ်မြစ်ကစုပ်ယူတဲ့ရေအဲ့နှစ်ခုပေါင်းစပ်ဖို့နေအောင်ကနေတော့ဖိုတိုစင်သစ်စ်ခေါ်တဲ့အစာချက်ခြင်းပြုလုပ်ကြပါတယ်။ဒါလိုပြုလုပ်တဲ့အတွက်သစ်ပင်ကကြားဓာတ်အဲ့ဒီဆင်ပေါ်လေးဖိုင်ဘာဓာတ်တွေရလို့အပင်ကကြီးထွားလာပါလေ။သိရွက်တွေကအချိန်နဲ့မျှအဲ့ဒီအလုပ်ကိုလုပ်တယ်အဲ့ဒီအလုပ်လုပ်တဲ့တိရွတ်ဒီမှာအဓိကပါဝင်တာကအစိမ်းရောင်ပစ္စည်းတွေပါအဲ့ဒီအစိမ်းရောင်ဓာတ်ပစ္စည်းတွေကို chlorophyll လို့ခေါ်ပါတယ်ကျွန်တော်စောစောကပြောတယ်လို့ပေါ့နေရောင်နေရတဲ့အေးလာတယ်ဆိုရင်တော့အပင်တွေကအရွက်တွေကိုသူ့ရဲ့ nutrients အစာတွေရေတွေမပို့တော့မပို့တော့ဆက်ပြီးတော့ chlorophyll တွေတဖြည်းဖြည်းပျက်စီးလာတယ်အစိမ်းရောင်ဆက်ပြီးတော့ပျက်စီးလာပါအဲ့ဒီအစိမ်းရောင်ဓာတ်ပစ္စည်းတွေကတဖြည်းဖြည်းဖြည်းဖြည်းနဲ့ကြီးပြက်ရမယ့်အခြေအနေရောက်သွားပါလေ
။အပင်တွေဟာအစိမ်းရောင်ကနေအဝါကနေဝါရွှေရောင်အညိုရောင်နဲ့အနီရောင်တွေအဖြစ်ဘာကြောင့်ပြောင်းသွားတာပါလဲ။ဒီသစ်ရည်တွေကအယောင်ပြောင်းတာနဲ့ပတ်သက်ပြီးတော့ဓာတုပြောင်းလဲမှုတွေကဘာတွေပါလဲ
။သစ်ပင်ကသစ်ရည်တွေအယောင်ပြောင်းလဲကြွေရယ်ဆိုတဲ့ဟာတွေကိုဆောင်းဥကာလမှာတွေ့ရပါလေ။အမှန်အစတဲ့ autumn leaf တွေဖြစ်လာတာကိုလည်းကျွန်တော်တို့ကသဘောကျကြတယ်။အဲ့တော့ဒါတွေကိုဘယ်လိုဖြစ်လဲဆိုတဲ့ဟာကိုအများအားမေးဖို့နေကျွန်တော်တို့မေးကြပါတယ်။ဒါလို့ပြီးကဘယ်လိုပြောင်းလဲခြင်းဘာတွေဖြစ်လဲဆိုတဲ့ဟာကိုပြောတဲ့အခါမှာပင်ထဲမှာ chlorophyll တမျိုးလည်းမဟုတ်ပါဘူး။ကျန်တဲ့ပစ္စည်းတွေအများကြီးရှိတယ်။အဲ့ဒီပစ္စည်းတွေကတော့ beta carotene လို့ခေါ်တဲ့မိုလာဥနီတို့လင်မောသီးတို့သင်္ဘောသီးတို့မှရှိတဲ့ပစ္စည်းတွေပေါ့။အဲ့ဒီပစ္စည်းကိုစင်တိုဖီလို့ခေါ်ပါတယ်။အစင်တိုဖီကကလိုရိုဖီရဲ့အောက်ခြေမှာရှိတယ်။ကျွန်တော်တို့ကကလိုရိုဖီအစိမ်းရောင်ကိုမြင်နေရတယ်။သာမန်အဖြစ်ပင်လယ်မှာကျွန်တော်တို့ကလိုရိုဖီကိုမြင်နေရတော့အစ်ပင်ကစိမ့်နေတယ်။ဒါပေမဲ့ကလိုရိုဖီလည်းပြတ်သွားရောနောက်ထပ်ပါမြင်လဲဆိုရင်ဘီတာကာရိုတင်းလို့ခေါ်တဲ့စင်တိုဖီဒီအရောင်ကိုပေါ်လာပါတယ်။အဲ့ဒီစင်တိုဖီကအဝါရောင်ဝါရွှေရောင်ရှိပါတယ်။အဲ့ဒီဝါရှိအောင်ရှိတာတော့ဒီကောင်တွေကအပင်ပေါ်မှာဆက်ဆက်ပပလေးရှိနေတာကိုကျွန်တော်တို့မြင်နေရတယ်ဒီအချိန်မှာအရွက်တွေကျွေတော့မှာပေါ့အဲ့တွေကျွေကနေကျတဲ့ခါမှာအဲ့ဒီမှာအပင်မှာရှိတဲ့အရွက်မှာရှိတဲ့ကြားဓာတ်ကိုအပင်ကတခါဆက်ပြီးတော့အနီရောင်ပြောင်းလိုက်ပါတယ်အဲ့ဒီအနီရောင်ကိုအန်တိုဆိုင်နင်လို့ခေါ်ပါတယ်အန်တိုဆိုင်နင်တွေကတကယ်တော့ပိုးသက်ဆေးတွေပါတဲ့အပင်ကိုကာကွယ်ပေးတဲ့ဟာတွေဖြစ်တယ် ရက်တွေခြေဝါးတဲ့ခါမှာအပင်မှာဒဏ်ရာလေးတွေကျန်ခဲ့တယ်အဲ့ဒဏ်ရာကိုအခြားပူမွှားဘက်တီးရီးယားတွေဝင်ရောက်စားတော့ရင်အပင်ဒုက္ခရောက်မှာဆိုလို့အပင်တွေကအန်တိုဆိုင်နင်လို့ခေါ်တဲ့အနီရောင်ဒရပ်ပေါင်းတွေကိုအရွက်တွေစထုတ်လို့တယ်အရွက်တွေမှာစထုတ်လိုက်တော့အယိုးတွေအရွက်တွေကအနီရောင်ကိုစပြောင်းသွားအဝါရောင်နဲ့အနီရောင်ပေါင်းလိုက်တဲ့ခါမှာဝါရွှေလေးဖြစ်လာတော့အမှန်တရားပါတဲ့သိရွက်တွေရှိတယ်အနီရောင်များလာလေအပင်ကအရွက်တွေတော့ကျွေတော့မယ်ဆိုလားမြင်နေရပါတယ
်အပင်တွေကိုအရွက်ပေါ်မူတည်ပြီးခွဲရင်နှမျိုးတွေ့ရပါတယ် deciduous လို့ခေါ်တဲ့အရွက်တွေအရောင်ပြောင်းပြီးကျွေကြနေရှိတဲ့ရွက်ပြန့်နဲ့တစ်နှစ်ပတ်လုံးအရွက်တွေကိုမြင်နေရတဲ့အမြဲဆုံး evergreen ပဲဖြစ်ပါတယ်မြန်မာပြည်မှာတော့ rainforest လို့ခေါ်တဲ့မိုးသစ်တော်တွေရှိပြီးတချို့အပင်တွေကဆောင်းရင်းမှာအရွက်ကျွေးတယ်လို့တချို့က၆တွေ့ပူပြင်းတဲ့နှွေမှာအရွက်ကျွေးတယ်ရှိပါတယ်။နောက်မိုးရွာတာနဲ့အရွက်တွေအကုန်လုံးပြန်ထွက်လာတာပါ
။မြန်မာပြည်မှာကြတော့မြန်မာပြည်က rainforest တွေရှိတယ်ပေါ့လေ။အပင်တွေမှာအရွက်တွေကျွေးတဲ့ဟာကိုမတွေ့တာလည်းရှိတယ်။ rainforest ဆိုရင်ကျွန်တော်တို့ကအမြဲစင်းလန်းတဲ့သစ်တော်လို့ခေါ်တယ်။မသိရတဲ့အတွင်းထဲမှာကျွေးသွားတာကိုကျွန်တော်တို့မသိဘူး။အမပြမှာရှိတဲ့ဥမာချိုးမင်ဆိုတော့ချိုးမရွက်ကြအရန်ကြီးတယ်လေအဲ့တော့နှွေရောက်ပြီဆိုရင် तू ကအဖူတန်းကိုမခံနိုင်တော့ဘူးဘာလို့လဲဆိုရင် तू ကရေကိုဆုပ်လာတဲ့ခါမှာအဲ့အရွက်ကြီးတွေကအငွေ့တွေကိုဒေထဲကိုဖြန့်အထူးသဖြင့်ရေငွေ့တွေပေါ့အဲ့တော့ရေငွေ့အများကြီးကို तू ဖြန့်လို့ဆိုရင် तू အရွက်တွေကဒုက္ခရောက်လို့ဘလို့မှမဖြစ်နိုင်တော့ तू ရေတွေမပေးတော့ဘူးပေါ့ရေမပေးတော့ဒီအရွက်တွေကဝါလာတယ်နေကြတယ်ဒီချိုးမင်ကတော့အမှန်ထူးကြပါလေလူဘက်မှာသူကအရွက်ချီသွားပြီးတော့ဘိုးဘက်မှာပြန်ပြီးတော့အရွက်ပြန်တော့ပေါ်လာပါတယ်အကြီးတွေကိုကြည့်ရင်ဦးကစန်တိုဖီးတို့ကတော့အပြင်ကိုသူကအန်တိုဆိုင်နေကလည်းတခါလေးရှိနေလားလို့လည်းကျွန်တော်ထင်ရတယ်။ဘာကြောင့်လဲဆိုရင်အဲ့ဒီကျိုးရွက်တွေကိုခူးတော့လက်မှာဖုတ်ချေလိုက်ရင်ဒီရဲတော့သူ့ရအောင်လို့မျိုးဖြစ်လာတာကိုတွေ့ရလိမ့်မယ်။အဲ့တော့အထဲမှာသူပါတာစေချာပေါက်ရှိပါတယ်အများကြီးပါတယ်။ဒီစချာအယောင်တွေအများကြီးပါတာကိုဒီစီရတူရလိမ့်မယ်အတန်လေးဖြစ်တဲ့မေဘယ်ချီးစ်ကအရွက်တွေတော့ကျွန်တော်ချွေကြည့်တော့အနီရောင်တွေပါလေအစိမ်းဘွားမှာချွေကြည့်တော့အနီရောင်ကိုအရှာတွေ့ဖို့အမှန်ခက်ခဲပါလေဒီသဘာဝသစ်ပြရဲ့သဘာဝတွေကအမှန်ထူးဆန်းပါလေသစ်ပြရလဲကျွန်တော်တို့လူတွေလိုပါပဲလမ်းနေမလျှောက်နိုင်ပေမဲ့မသွားလာနိုင်ပေမဲ့သဘာဝကိုအချိုးပြုပြီးတော့သူ့အတွက်လည်းသူနားလေတဲ့အုံနောက်ရှိတဲ့သဘောမျိုးနဲ့နေနေတဲ့ကဘာကြီးကိုအချိုးပြတဲ့ပစ္စည်းတွေပဲလို့ကျွန်တော်ယူဆပါတယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်ပါနော
်။သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါက်ခင်မျိုးသက်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲကြီးညာပြီးမှဖြစ်ပါတယ်ဗျာ။
ရုရှားကျူးကျော်စစ်ကူလာတဲ့ဝင်လာချိန်မှာယူကရိန်းသမ္မတကရုရှားအနေနဲ့ယူကရိန်းကိုပိုင်းခြားဖြုတ်ခွဲနိုင်မှာမဟုတ်ပဲဆက်ခုခံပြန်သိမ်းသွားမယ်လို့ကြေညာလိုက်ပါတယ်။ယူကရိန်းသမ္မတဗလော်ဒီမာဇယ်လန်စကီကယူကရိန်းပြည်သူတွေအနေနဲ့ကူလာတိုင်းဒီစစ်ပွဲကိုကြံ့ကြံ့ခံခဲ့တယ်လို့ယူကရိန်းနယ်မြေတွေကိုလည်းရုရှားပိုင်းထုတ်လို့ရမှာမဟုတ်ပါဘူးလို့ညစင်မေကွန်မှာဒီညပြောလိုက်ပါတယ်။သမ္မတဇယ်လန်စကီကဆက်ပြီးယူကရိန်းတပ်တွေအနေနဲ့ဗတ်ပေါင်းစုံမှအဓိကအချက်ချကျတဲ့နေရာတွေကိုဆက်ထိန်းထားခဲ့ပြီးရှိဆက်ပြန်သိမ်းမှာတွေကိုလည်းစီစဉ်ထားပြီးပြီလို့ဘယ်နေရာတွေကိုဆက်ချီတက်မယ်ဆိုတာကိုထည့်မပြောပဲရှင်းပြခဲ့ပါတယ်။ဒါပေမဲ့ဆောင်းတွင်းပို့လို့တဲ့လက်စစ်စွမ်းအင်ကိုပြင်ပထားလာတယ်လို့တုံသက်သူတွေပြောနေတဲ့ရုရှားဒုံးကျည်ပစ်ခတ်မှုတွေကြောင့်တော့ယူကရိန်းရဲ့သားဆောင်တွေတိုက်ခတ်ပြီးမိပြတ်မှောင်မိုက်မှုနဲ့ရေပြတ်တာတွေပေါ်ဒူးနေတဲ့ကနိုင်ငံတော်အပြင်ထံခန်းစားလာနေရပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာတော့ဝင်ကြီးတွေခံမှုနဲ့ပတ်သက်လို့ပို့ပြီးပွင့်လင်းမြင်သာမှုရှိစေဖို့ဥပဒေသစ်တွေချမှတ်သွားဖို့ရှိနေပါတယ်။အရင်ဝန်ကြီးချုပ်ဟောင်းစကော့မော်ရီဆန်ကဝန်ကြီးရာထူး၅ခုကိုလွှတ်ဝက်ခံခဲ့တဲ့လောက်ရကအစိုးရအပေါ်အများပြည်သူယုံကြည်မှုကိုထိခိုက်စေခဲ့တယ်လို့စုံစမ်းစစ်ဆေးမှုအစိုးရခန်းစားထွက်ပေါ်လာပြီးတဲ့နောက်လက်ရှိဝန်ကြီးချုပ်အန်ထိုနီအယ်ဘယ်နီစီကအခုလိုပြောခဲ့တာဖြစ်ပါတယ်ခင်ဗျာဒီနေ့ကြားရောက်တဲ့အမျိုးသမီးနဲ့မိန်းကလေးငယ်တွေပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာတော့ဒီလိုအကြမ်းဖက်မှုတွေကိုပူးပေါင်းတိုက်ဖြတ်ချဖို့လှုပ်ရှားမှုတွေကိုကုလသမဂ္ဂကဦးဆောင်ပြီးနိုင်ငံတကာကအမျိုးသမီးအဖွဲ့တွေလုပ်နေကြပါပြီ။အမျိုးသမီးတွေဖို့အကြမ်းဖက်မှုကာကွယ်ဖို့ကာကွယ်လို့ရတာတည်းမဟုတ်ပဲချက်ချင်းကိုကာကွယ်ပေးရမှာဖြစ်တယ်လို့ပ ဘော်ရူနေကကုလရုံးချုပ်မှာလုပ်ခဲ့တဲ့ဆွေးနွေးပွဲမှာပြောခဲ့ကြပါတယ်။ဒီကုလကဦးဆောင်ပြီးအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပေါ်အကျန်းဖတ်မှုပပျောက်ရေးစူပေါင်းအားကောင်းတဲ့အမျိုးသမီးရေလှူရှားမှုဖြစ်လာဖို့16ရက်ကြာလှူရှားမှုမှာ WLB အမျိုးသမီးများဖွဲ့မြန်မာပြည်ပါဝင်မြန်မာကအမျိုးသမီးရေလှူရှားသူတွေကလည်းပါဝင်ဆောင်ရွက်နေကြပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုဝင်းမင်းကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ် View American တိုင်းရဲ့တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးကိုည9နာရီကနေ10နာရီထိလိုင်းတို့မီတဲ့19 25 30နဲ့တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.